Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ်ဖေဖော်ဝါရီလ1ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ချိန်စတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်လိုမီတာ19.2532နဲ့ဖိုင်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုရနိုင်နဲ့ကျွန်မအနင်္ဂလာလို့ပြောပြမှာပါ။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလူထုကြမ်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေပဲစတင်ပြန့်မွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးကို3လအတွင်းစတင်နိုင်ရရှိတယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်နေနာဆင်ရမှာကတော့ကူးစက်ခံရသူပေါင်းက12,000ကျော်ဖြစ်သွားပြီးတည်ဆုံးသူ200ကျော်ဖြစ်သွားပြီဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကိုတရုတ်အင်းကြီးချင်းမြန်မာနိုင်ငံထဲကိုဝင်မလာအောင်ကျန်းမာရေးဝန်ကြီးဌာနကစနစ်တကျကာကွယ်ပေးနေတယ်လို့ဆိုပေမဲ့မြန်မာနိုင်ငံမှာတော့ယောဂါကူးစက်မှုကိုစိုးရိမ်တကြီးဖြစ်နေပါတယ်ဒီအပေါ်မှာအထူးကူဆရာဝန်ရဲ့သုံးသပ်ချက်ဘယ်လိုရှိပါသလဲ
ဒီကျန်းမာရေးဝန်ကြီးဌာနကောဒီ WHO ကထုတ်ပြန်ထားတဲ့ကာကွယ်ရေးနည်းလမ်းတွေကိုပဲအဓိကလိုက်နာမယ်ဆိုရင်ဒီတူတူတာပေါ်မှာကျေးဇူးတို့ကြမ်းင်းပြောနိုင်တယ်ကိုစီကို
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်ဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုဖြစ်မှာကိုစိုးရိမ်တဲ့အတွက်မြန်မာကနေဇက်ဂိတ်တွေကိုပိတ်လိုက်ပါတယ်ဒီသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလူထုကြမ်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လိုက်တယ်လို့တရုတ်နိုင်ငံကိုရောက်ခဲ့တဲ့နိုင်ငံခြားသားတွေကိုလည်းပြည်ဝင်ခွင့်နဲ့ပိတ်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူ259ဦးနဲ့ကူးစက်ခံရသူ12,000ဝန်းကျင်ရှိတဲ့အကြောင်းပြုကာဝန်ရှိသူတွေကထုတ်ပြန်လိုက်ပြီးချိန်မှာပဲအမေရိကန်ကအခုလိုကြေညာတာပါကိုရိုနာဗိုင်းရပ်စ်ဆက်ပြီးတော့ကူးစက်ပြန့်နှံ့နေတဲ့အတွက်တရုတ်နိုင်ငံကိုလက်တလောရောက်ရှိခဲ့ပြီးတော့အမေရိကန်ကိုလာနေကြတဲ့နိုင်ငံခြားသားတွေကိုပြည်ဝင်ခွင့်ပေးမှာမဟုတ်ဘူးလို့အမေရိကန်ကျန်းမာရေးနဲ့လူမှုဖူလုံရေးဌာနဝန်ကြီး Alex Azar ကမနေ့တောက်ကြနေမှာကြေညာခဲ့တာပါဒီထဲမှာတော့အမေရိကန်နိုင်ငံသားမိဘမောင်နှံတွေရှိထားတဲ့သူတွေမပါဘူးလို့ပြောပါတယ်ဒါအပြင်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်နိုင်ငံဟူပေပြည်နယ်ကိုခီထွက်ခဲ့တဲ့အမေရိကန်နိုင်ငံသားတွေကိုလည်းယောဂါပြိုးတဲ့ကာလဖြစ်တဲ့ဆယ်လေးရက်ကြာထိတီးခြားခွဲထုတ်ပြီးတော့စောင့်ကြည့်သွားမယ်လို့ပြောပါတယ်။အာရှဖက်မှာတော့ဗီယက်နမ်နိုင်ငံကဒီကနေ့ပဲအရေးကြမ်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လိုက်တာပါ။တရုတ်၊ဟောင်ကောင်၊ထိုင်ဝမ်ကိုပြည်ဆင်နေတဲ့ဗီယက်နမ်လေယာဉ်ခီးစဉ်အားလုံးကိုလည်းဒီကနေ့ကစပြီးတော့ရက်အကန့်အသတ်ရှိလိုက်ဆိုင်လိုက်သလိုပြီးခဲ့တဲ့ဆယ်လေးရက်အတွင်းတရုတ်ကိုရောက်ခဲ့တဲ့ကမ္ဘာလှည့်ခီးတဲ့တွေကိုလည်းဗီယက်နမ်နိုင်ငံပြည်ဝင်ခွင့်ဗီဇာထုတ်မပေးတော့ဘူးလို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။
ကောမရှိတဲ့နိုင်ငံတွေဟာတရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုကာကွယ်နိုင်အောင်အတွက်နိုင်ငံမျိုးစုံသုံးပြီးတော့ချဉ်ကပ်ဆောင်ရွက်နေကြပါတယ်တရုတ်နိုင်ငံတချို့နိုင်ငံတွေကတော့ဒီတရုတ်နိုင်ငံသားတွေကိုသူတို့ရဲ့နိုင်ငံတွေကိုပေးမှုဝင်မဲ့တားမြစ်ထားလို့တချို့နိုင်ငံတွေကလည်းခီးသွားလာမှုသတိပေးချက်ထုတ်ပြန်တာတွေထားမှမဟုတ်တည်တံဖဲထုတ်ပြီးတော့စောင့်ကြည့်ကူးစက်တာတွေလှုပ်ဆောင်နေကြပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာအကြမ်းများအဖြစ်12,000လောက်ရှိပြီးတော့တရုတ်နိုင်ငံပြင်ပမှာတော့ရောဂါကူးစက်ခံရသူ100ကျော်လောက်ရှိတယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံတွေဆင်းဟာနေတိုင်းလူလူတိုးလာနေပြီးတော့အခုဆိုရင်တော့ဩစတြေးလျ၊ကမ္ဘောဒီးယား၊အိန္ဒိယ၊ဂျပန်၊မလေးရှား၊နီပေါ၊ဖိလစ်ပိုင်၊စင်ကာပူ၊တောင်ကိုရီးယား၊သီရီလင်္ကာ၊ထိုင်ဝမ်၊ထိုင်၊ဗီယက်နမ်၊ကနေဒါ၊အမေရိကန်ပြည်ထောင်စု၊ဗြိတိန်၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ရုရှား၊ဆွီဒင်၊ UAE နိုင်ငံတွေကသူတို့စီမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေရှိတယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ယောဂါပိုးကြောင့်တည်ဆုံးသူအရေအတွက်ဟာတရုတ်နိုင်ငံမှာ256လောက်ထိရှိသွားကြပြီဖြစ်ပြီးတော့ပြင်ပမှာတော့တည်ဆုံးသူတယောက်မှမရှိသေးဘူးလို့သိရပါတယ်ခင်ဗျာ
တရုတ်နိုင်ငံဝူဟန်ကနေပဲစတင်ပြန့်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ယောဂါကာကွယ်ဆေးကို3လအတွင်းစတင်နိုင်ခြင်းရှိတယ်လို့အမေရိကန်ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရင်းမအန်သနီဖောက်စီကပြောပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာ SARS ယောဂါကာကွယ်ဆေးထုတ်လုပ်ခဲ့တဲ့ကတော့စမ်းသပ်ကြည့်ဖို့အလားပေါင်း20ကျော်အချင်းယူခဲ့ရတာပါကိုရိုနာကာကွယ်ဆေးထိရောက်မှုရှိမရှိအန္တရာယ်ကင်းမကင်းဆိုတာကတော့အရင်ဆုံးစမ်းသပ်ကြည့်မှဖြစ်ပြီးစမ်းသပ်ကာလကတော့လာရနေရှိထပ်ပြီးတော့ကြာနိုင်ပါတယ်။ဒါပေမဲ့လည်းအရင်တုန်းကကာကွယ်ဆေးထုတ်လုပ်ဖို့စမ်းသပ်ဖို့အချိန်အတော်ကြာယူခဲ့ရပေမဲ့အခုတော့ဒီဗိုင်းရပ်စ်ပိုးစတင်ပြန့်ပွားပြီးအချိန်တို့အတွင်းမှာပဲကာကွယ်ဆေးစမ်းသပ်နိုင်တော့မှာပါ။ကာကွယ်ဆေးတွေအလုံးရဲ့အလုပ်လုပ်ပုံကတူညီပါတယ်။ယောဂါပိုးရဲ့ပင်မပရိုတိန်းဓာတ်တမမဟုတ်သတ်ထားတဲ့ယောဂါပိုးကိုကာကွယ်ဆေးအဖြစ်လူခန္ဓာကိုယ်ထဲထိုးသွင်းပေးလိုက်တာပါ။အဲ့ဒီအခါမှာလူခန္ဓာကိုယ်ရဲ့ခုခံအာစနစ်ကအဲ့ဒီပိုးတွေကိုပြန်ပြီးတော့လှုပ်ရှားစေတဲ့အတွက်ယောဂါကူးစက်ခံရပြီးဆိုရင်ကိုယ်ထဲကပိုးအချင်းချင်းထိတွေ့ပြီးတော့တဟဆာတာဖြစ်သွားတာကြောင့်နာမကျန်းဖြစ်မဖြစ်ပဲနဲ့ခန္ဓာရင်ရှိသွားစေတာလည်းဖြစ်ပါတယ်
ဒီနိုင်ငံဝူဟန်မြို့မှာတက္ကသိုလ်ပညာသင်ကြားနေတဲ့အိန္ဒိယကျောင်းသားကျောင်းသူ324ယောက်ကိုအိန္ဒိယအစိုးရကဒီကနေ့စနေနေ့မှာလေယာဉ်နဲ့ပြန်ခေါ်လာခဲ့ဖြစ်ပါတယ်။ညူဒီလီမြို့ကိုလေယာဉ်ဆိုင်တဲ့အချိန်မှာပဲသူတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားခြင်းရှိမရှိသတင်းနှစ်ပတ်ကြာစောင့်ကြည့်ဖို့တရားခွဲထားတဲ့နေရာတစ်ခုကိုပို့ဆောင်ခဲ့ပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့ပထမဆုံးကျောင်းသားတယောက်ကိုနိုင်ငံတောင်ပိုင်းကဒီကရာလာပီနယ်မှာတွေ့ရှိခဲ့ပါတယ်။ကမ္ဘာပေါ်ကဒုတိယလူကြီးအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာယောဂကာကွယ်တားဆီးရေးတွေပြင်ဆင်ဆောင်ရွက်နေပါတယ်။ညူဒီလီမြို့ကလေစိတ်ကိုဒီနေ့ရောက်လာကြတဲ့လူ100ကျော်ဟာကျောင်းသူကျောင်းသားတွေဖြစ်ပါတယ်။ဒီနိုင်ငံမှာပညာသင်ကြားနေကြတဲ့အိန္ဒိယကျောင်းသား1000ကျော်ရှိပြီးတော့အများစုကတော့စီကောလိပ်မှာတက်ရောက်သင်ကြားနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဝန်ထမ်းပိတ်ထားတဲ့ဝူဟန်နဲ့အနီးတစ်ဝိုက်ဒေသကနေအိန္ဒိယနိုင်ငံသားတွေကိုခေါ်ထုတ်လာမဲ့ဒုတိယလေယာဉ်တစ်စင်းလဲမကြာခင်မှာဆက်ရောက်လာဖို့ရှိပါတယ်။အိန္ဒိယနိုင်ငံမျိုးကြီး9ခုကအဓိကလေစိတ်တွေမှာတော့တရုတ်နဲ့ဟောင်ကောင်ကရောက်လာကြတဲ့ခီးစဉ်အားလုံးကိုကိုအပူချိန်တိုက်တာနေပြီးတော့ယောဂပါလာသူဖြစ်မတင်ငါတဲ့သူတွေကိုခွဲထုတ်ထားမဲ့အစီအစဉ်ကိုလည်းလှုပ်ဆောင်ထားပါတယ်။ကူလရှိမှာတော့ပြည်နယ်ပေါင်း6ခုမှာတရားခွဲထုတ်ထားတဲ့လူပေါင်း40လောက်ရှိနေပါတယ်။မြန်မာနိုင်ငံကလည်းဝူဟန်ရောက်မြန်မာကျောင်းသူကျောင်းသားတွေကိုအမြန်ဆုံးခေါ်ယူဖို့လှုံ့ဆော်နေပြီလို့ကျန်းမာရေးဝန်ကြီးဌာနက VOA ကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American တိုင်းညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 1553ညတိုင်းဒိုမီတာ25 kHz 1783ညတိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညပိုင်းချိန်တိုင်းရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အပေါ်ကြားနာမှုမှာတက်တယ်တွေကိုခေါ်ယူစစ်ဆေးခြင်းမပြုဖို့အထက်လွှတ်တော်ကမနေ့တောက်ကြနေမှာမဲခွဲအတည်ပြုလိုက်ပါတယ်။သမ္မတကိုစွဲဆိုထားတဲ့အမှုနမှုနဲ့ပတ်သက်ပြီးတော့အပြစ်ရှိမရှိဆိုတာကိုတော့လာမယ့်သတင်းပါမှာမဲခွဲကြတော့မှာပါ။အောက်လွှတ်တော်ဒီမိုကရက်ကိုစလဲရီနဲ့သမ္မတထရမ့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့တို့ကတော့လာမယ့်သတင်းလာနေမှာနောက်ဆုံးတင်ပြလျှောက်လွှဲမယ်လို့ခန့်မှန်းရပါတယ်။အောက်လွှတ်တော်ကတရားစွဲဆိုထားသလိုသမ္မတထရမ့်အနေနဲ့သမ္မတအရာထူးတာဝန်ကိုအလွယ်အသုံးပြုခဲ့သလားဆိုတာနဲ့ကွန်ဂရက်လွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုနောက်ဆက်ခဲ့သလားဆိုတဲ့အပေါ်အဖြစ်ရှိမရှိလာမဲ့ပုံတွင်းမှာအထက်လွှတ်တော်အမတ်တွေကမဲခွဲကြမှာပါ53မဲ49မဲနဲ့မဲခွဲဆုံးဖြတ်လိုက်တာမှာ Republican အမတ်တွေဖြစ်ကြတဲ့ Susan Collins နဲ့ Mitch Romney တို့နှစ်ဦးကတော့အသက်တွေထွက်ဆိုမဲ့သူတွေခေါ်ဆိုရေးအဆိုပြုထားကြတဲ့ Democrat တွေဘက်ကရက်တီမဲပေးခဲ့ကြတာဖြစ်ပါတယ်
ဥရောပသမဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်လိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံတဝန်းပြည်သူတွေရဲ့သဘောထားတွေကလည်းအမျိုးမျိုးဖြစ်နေကြပါတယ်။အခုလို EU ကနေဗြိတိန်နှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံတဝန်းမှာတချို့တွေကလည်းအောင်းပွဲခံနေကြပြီးတော့တချို့တွေကလည်းဒုတိယကမ္ဘာစစ်ပြီးတဲ့နောက်ဥရောပနိုင်ငံတွေစုပြီးဖွဲ့စည်းထားတဲ့ဥရောပသမဂ္ဂကနေဗြိတိန်ကပထမဆုံးနှုတ်ထွက်လိုက်တဲ့အပေါ်မှာဝမ်းနည်းစိတ်မကောင်းဖြစ်နေကြပါတယ်။EU ကနေဗြိတိန်နှုတ်ထွက်ရေးဆွေးနွေးထားတဲ့သဘောတူညီမှုအရအကူပြောင်းကာလ17လအတွင်းမှာအပြောင်းလဲတွေရောချက်ချင်းဖြစ်လာဖို့မရှိသေးပါဘူး။ဗြိတိန်အနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံမဟုတ်တော့ပေမဲ့လည်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအနေနဲ့သူအလုပ်တွေဆက်လုပ်ပြီးတော့ခုံသွယ်မှုတွေကိုလည်းလာမဲ့ဒီဇင်ဘာ31ရက်နေ့အထိလွတ်လပ်စွာဆက်လုပ်သွားနိုင်မှာဖြစ်ပါတယ်။တောက်ကြနေညဗြိတိန်စံတော်ချိန်17နာရီဘယ်လ်ဂျီယမ်စံတော်ချိန်ည12နာရီမှာတော့လန်ဒန်မှာရှိတဲ့ပါလီမန်ရင်ပြင်မှာလူတွေထောင်ထဲချီစုဝေးခဲ့ကြပြီးတော့ EU ကနေဗြိတိန်နှုတ်ထွက်ခြင်းအထိမ်းအမှတ်ဖြစ်တဲ့ဗြိတိန်နိုင်ငံတော်သချင်းတွေကိုတည်ဆူခဲ့ကြပါတယ်။ဒါပြင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းသူ့ရဲ့အမှတ်30ဒေါင်းနင်းလမ်းမှာဒီ EU ကနေဗြိတိန်နှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးတော့တည်ဆံအောင်ပွဲခံခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲနေကြတဲ့အတွက်18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးအမေရိကန်ပြည်ထောင်စုနဲ့တာလီဘန်ကိုယ်စားလှယ်တို့ရဲ့အပြည့်အဝသဘောတူညီမှုဆွေးနွေးပွဲတွေရှင်းမတိုးနိုင်မဲ့ဖြစ်နေပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ဆွေးနွေးပွဲတွေကျင်းပနေချိန်မှာပဲအမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့အာဖဂန်အစိုးရတပ်တွေအပေါ်တာလီဘန်တို့အကြမ်းဖက်တိုက်ခိုက်မှုတွေတိတိတသာတိုးလာတဲ့အချိန်မှာညီညာရေးဆွေးနွေးပွဲတွေရပ်သွားတာပါ။ပြင်းထန်လာတဲ့အခုလိုဆောင်းရာသီကာလအတွင်းတာလီဘန်လက်နက်ကင်တွေရဲ့တိုက်ခိုက်မှုကြောင့်နှစ်ဖက်ကြဆုံးသူအတော်များသလိုအာဖဂန်နိုင်ငံတော်ဝန်အယက်သားတေဆုံမှုတွေလည်းပိုးပြီးတော့တိုးလာနေတာပါ VOA ကိုပြောဆိုခဲ့တဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ပြောခွင့်ရသူဆူဟီလ်ဆာရှိငါရောညီညာရေးဆွေးနွေးပွဲအခုနောက်ဆုံးရန်နာသွားတာဟာအမေရိကန်ကြောင်းဆိုပြီးအဖြစ်တင်ပါတယ်သဘောတူညီမှုစာချုပ်လက်မှတ်ရေးထိုးမဲ့ရက်တွေမှာလုံခြုံရေးအတွက်အာမခံပေးထားပေမဲ့လို့အမေရိကန်ဘက်ကတောင်းဆိုချက်တွေထပ်တိုးလာတဲ့အတွက်ဆွေးနွေးပွဲလုပ်ငန်းတွေအဟန့်အတားဖြစ်သွားစေတယ်လို့လည်းပြောခွင့်ရသူဆာရှိငါကပြောဆိုခဲ့တာပါညီညာရေးစာချုပ်လက်မှတ်ထိုးမဲ့တဲ့ဘက်မှာတာလီဘန်တွေဘက်ကတိုက်ခိုက်မှုတွေရှော့ချထားမဲ့ကိစ္စကိုဆာရှိငါကညီညွတ်ပြောဆိုသွားတာပါတာလီဘန်တို့ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတုံ့ပြန်ချက်တွေတော့ထွက်မလာသေးပါဘူး
အော်စတြေးလျန်အိုပန်တင်းနစ်အမျိုးသမီးတူချင်းဖိုင်နယ်မှာတော့အမေရိကန်ကဆိုဖီယာကန်နန်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ကိုမဘောမျိုးမှာဒီကနေ့စနေနေ့မှာကစားကြတာမှာအမေရိကန်ကအသက်21နှစ်အရွယ်ဆိုဖီယာကန်နန်ကစပိန်နိုင်ငံကဂဗီညာမူဂူရူဇာကို6-6နှစ်6နှစ်နဲ့အနိုင်ရသွားခဲ့ပါတယ်။ဒါဟာကန်နန်အတွက်တော့အော်စတြေးလျန်အိုပန်ကိုပထမဆုံးအကြိမ်ပိုဆွဲတာဖြစ်လို့သူမရဲ့ပထမဆုံးဒီ Grand Slam ဆုဖလားလည်းဖြစ်ပါတယ်။အခုလိုနိုင်ရသွားတဲ့အတွက်သူရဲ့အိမ်မက်ဒီအမှန်တကယ်ဖြစ်လာခဲ့တယ်လို့ကန်နန်ကပွဲပြီးမှပြောပါတယ်။ Australian Open ကိုနိုင်ရဘူးတဲ့သူတွေထဲမှာ2008ခုနှစ်ကရုရှားနိုင်ငံသူ Maria Sharapova နောက်ပိုင်းကန်နန်ဟာအသက်အငယ်ဆုံးဖြစ်ပါတယ်။ကန်နန်ဟာ Australian Open ကိုဘူးဆွဲသွားတဲ့အတွက်စုချင်းငွေဖြစ်နဲ့ American Dollar 1.9 သန်းကျော်ရရှိသွားခဲ့ပါတယ်။မြို့သားတူချင်း Final ကိုတော့မနက်ဖြန်မှကစားကြမှာဖြစ်ပြီးတော့ Serbia ကကမ္ဘာအဆင့်နဲ့ Novak Djokovic နဲ့ဩစတြေးလျနိုင်ငံကအစင်ကဒေါမီနစ်တီးမ်တို့ဘိုလူကြမှာဖြစ်ပါတယ်ခင်ဗျာ
။စနေနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကူးစက်ခရသူပေါင်း 12,000 ဝန်းကျင်နဲ့တည်ဆုံးသူ200ကျော်သွားပြီဖြစ်တဲ့ WHO ကနေအရေးပေါ်အခြေအနေကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာတည်ဆုံးမှုအများဆုံးဖြစ်နေလို့ဒီဗိုင်းရပ်စ်ပိုတရုတ်ရဲ့အိမ်နီးချင်းမြန်မာနိုင်ငံထဲကိုဝင်မလာအောင်လို့စနစ်တကျကာကွယ်နေကြပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကလုံလောက်တဲ့သတင်းအချက်အလက်နဲ့ပညာပေးမှုတွေမရှိတာကြောင့်မြန်မာနိုင်ငံထဲမှာတော့ရောဂါကူးစက်လာမှာကိုစိုးရိမ်တကြီးဖြစ်နေပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့သတင်းမှားတွေနဲ့ကောလာဟလတွေကိုအထူးထာဆင်ကျင်ကြဖို့ကိုလည်းကျန်းမာရေးပညာပေးနေပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ဒီကနေ့ထိဆိုရင်မြန်မာအိမ်နီးချင်းတရုတ်နိုင်ငံတွေကဝူဟန်မြို့ကစတင်ခဲ့တဲ့ကူးစက်ရောဂါပိုးကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေထိကြေညာလိုက်ရပြီဖြစ်ပါတယ်ဒီလိုမျိုး WHO ကတော့အရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့အခြေအနေမှာတရုတ်ရဲ့အိမ်နီးချင်းမြန်မာနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိတဲ့သူတွေဘက်ကတိကျတဲ့သတင်းအချက်အလက်တွေပညာပေးမှုတွေလုံလောက်မှုမရှိတာကြောင့်အများပြည်သူမှာစိုးရိမ်မှုတွေရှိနေပေမဲ့ကိုယ့်ကိုယ်ကိုကာကွယ်နိုင်မဲ့ကျန်းမာရေးအသိနည်းနေကြသေးတယ်လို့ရန်ကုန်မြို့ကမတ်ဆွေကပြောပါတယ်
အဲဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကျမကတော့အများဆုံးရင်းနှီးတာပေါ့နော်။ဒါဖြစ်လို့ဆိုကျမဒီမှာအခြေတင်ကာကွယ်မှုဆိုတာလည်းမရှိဘူး။ဖြစ်လာလို့ရှိရင်လည်းဟိုကုပေးစရာနိုင်ငံတော်မှာအစားပေါ့နော်။စီးပွားဆိုတာလည်းမပြည့်စုံဘူး။ WHO ကတောင်ပြောထားပြီးဆိုတဲ့အခါကျတော့အများဆုံးရင်းနှီးတာကောင်းတဲ့အခြေအနေပေါ့နော်။ဒါပေမဲ့ဒီလိုမှဒီမှာကလည်းဟိုကျမမြင်တွေ့ရကတော့ကျမတို့ရက်ပတ်တွေထဲမှာစားတဲ့အခါကျတော့ဒီနေ့ပတ်သက်ပြီးတော့ဟိုဘဟုတုတ္တဟာဟိုဘယ်လိုပြောလဲနည်းနည်းတဲ့ပုံစံမျိုးပေါ့နော်။အဲ့တော့တကယ်တော့ဘာမှမသိဘူး။အဲ့တော့ဖြစ်လာလဲဘာဖြစ်လဲတကယ်တော့လဲပြီးတော့လည်းဘာမှမဖြစ်နိုင်ပါဘူး။ဒီဆိုပြီးတော့ဆော့ဖာတော်တော်လာလာပဲဒီလိုနဲ့နေနေကြတာပဲမတ်စတာရဲ့လူတယောက်တစ်ယောက်ပဲတွေ့တယ်ဘယ်လိုပြောရမလဲအစိုးရလည်းဒါဟာအရန်အန္တရာယ်ရှိပါတယ်ဆိုတဲ့ဟာကိုဟိုသတင်းတစ်ခုအနေနဲ့ထုတ်ပြန်လို့ message လေးတွေပေးနိုင်တော့ပို့ကောင်းတာပေါ့နော်ဒါဆိုရင်တို့တွေနေနေနဲ့တို့ချောင်းမိသွားမှာပေါ့နော
်တယောက်ခီးသွားတွေကနေတစ်စင်ယောဂပိုးကူးဆက်လာမှာကိုအများကစိုးရိမ်တကြီးဖြစ်နေကြချိန်မှာပဲမနေ့တော့ကတရုတ်နိုင်ငံကွမ်ဂျိုးကနေရန်ကုန်မြို့ကိုဆက်ရောက်လာတဲ့လေယာဉ်ပေါ်မှာပါလာတဲ့အသက်60ဝန်းကျင်ရှိတန်မြတ်လူနာတယောက်ကိုတွေ့တာကြောင့်လေယာဉ်ပေါ်မှာပါတဲ့တယောက်ခီးတဲ့အကုန်ပြန်လွတ်လိုက်ပြီးမြန်မာနိုင်ငံသားတို့နဲ့တန်တရားရှိလူနာကိုတော့ဝေဘာကီကူးစက်ယောဂကူးဆေးရုံမှာပို့ဆောင်ဆစ်ဆေးနေပါတယ်။ဒီကနေ့မှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်စွာပြုလာပြီးသူ့မှာကိုရိုနာဗိုင်းရပ်စ်ရှိမရှိထိုင်းနိုင်ငံကအထူးတက်ခွဲကန့်ကိုဆစ်ဆေးပေးဖို့ပြီးအနီးကပ်စောင့်ကြည့်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်။ကျန
်းမာရေးအစအဝန်ကြီးဌာန website မှာအားရှိနေတယ်ကျွန်တော်တို့ပြင်သားပါတယ်ရှားလိုက်ကြတယ်သူ့လိုရတဲ့ကုသမှုတွေသိနေတယ်စိုးရိမ်ရမှရှိဆိုတော့ပြင်သားပြီးဖြစ်ပါတယ်ကျွန်တော်တို့ကျမကဥပ္ပဒနာထုတ်ပြန်ခြင်းညာချက်တွေဒီလိုလိုလိုက်နာရချက်တွေဖြတ်လိုက်တယ်အကုန်လုံး QR code နဲ့ဆန်ပြီးပေးတာဖြစ်ပါတယ်ထုတ်ပြန်တဲ့အချက်တွေအကုန်လုံးဝင်ရောက်ရှိနိုင်ပါတယ
်ဒါအပြင်တရုတ်နိုင်ငံဝူဟန်ရောက်မြန်မာကျောင်းသူကျောင်းသားတွေရဲ့အရေးနိုင်ငံတော်သမ္မတရဲ့ညွှန်ကြားမှုအောက်ကနေတိုက်ရိုက်ဆီစဉ်ဆောင်ရွက်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကကျောင်းသားတွေနေရက်ပြန်ခေါ်နိုင်ရေးနောက်ဆုံးအခြေအနေခုလိုပြောပြပါတယ
်ဝူဟန်နဲ့ပတ်သက်လို့ဝူဟန်တမိုးမြေရောဂါကာကွယ်ဆင်းချုပ်ရေးကော်မတီပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်အဲဒီဖွဲ့တွေရဲ့လုံဆောင်ရမယ့်အလုပ်ငန်းဆက်တဲ့ချက်လေးရှိပါအဲ့ဒီမှာလည်းဒီမှာရောက်ရှိနေတဲ့မှာအကြောင်းသားတွေကိုပေါ်ရိုးခေချာပြည်ုံနိုင်ငံကစူရနဲ့ပေါင်းစပ်နေတဲ့ဒီပါရတွေပါတယ်ရှင်းနိုင်တော့ဒီနေ့ဒီသေးလောက်ပြန်ခေါ်နိုင်တယ်လို့ မှန်တာပါလေ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာသတင်းတွေကိုစင်စက်မပြတ်ပြည်သူကိုပြောပြပေးနေတယ်လို့တန်တရားလူနာတွေတွေ့ရှိရင်ပြည်သူကတပြေးညီသတင်းပေးပို့ပြီးပူပေါင်းပါဝင်ကြဖို့တိုးစုံနေပါတယ်လို့ AR တိုင်းကပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကလည်း VOA ကိုပြောပါတယ
်။သဘောဆောင်နေမှာလဲဒီအဲ့ဖြားရတဲ့ပြည်သူရှင်တွေကခုစောင်းလို့ခါတော့ဘတ်စတာတွေမှာစီးတဲ့လူတွေမှာလည်းပါလာလို့ရှိရင်ရှားမယ်ဆိုမတ်တယ်မယ်စီးရင်ကသတင်းပို့ရမှာပေါ့အဲ့တော့အဓိကဟုတ်ကဲ့။နောက်ပညာပေးလာတော့အများကြီးတိုးဖို့ရယ်၊ကျောင်းလမ်းတွေချောင်းဖို့ရယ်၊နောက်အေးဝါးရေးဖို့ရယ်၊နောက်တော့ဒေသခံတွေအကြမ်းတွေဖြစ်ကားမှုဆိုရင်ကြောက်ချက်ဖို့ရယ်၊နောက်ဒေသခံတွေဖြစ်ဖို့ဒါတွေပဲပညာပေးလို့ပါ
ပြည်သူလူထုအကြားကျမ်းမာရေးပညာပေးမှုစေဒီအမားရွေးနေတရင်မာတွေပြန့်တက်နေတာနဲ့ပတ်သက်ပြီးပြည်သူတွေကစိုးရိမ်တကြီးဖြစ်နေတဲ့အနေအထားပေါ်မှာတော့သက်ဆိုင်သူတာဝန်ရှိတဲ့သူတွေဘက်ကအလေးနက်ထားဆောင်ရွက်သင့်တယ်လို့ပြည်သူတွေဘက်ကလည်းဒါကိုမပေါ်ဆပဲသတိထားရှောင်ကျဉ်သုံးသပ်သင့်ပါတယ်လို့လူထုကိုကျမ်းမာရေးပညာပေးနေတဲ့အထွေထွေယောဂကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်ကြီးကြတဲ့ချိန်မှာတဲ့သတင်းဌာနကထုတ်ပြန်ချက်တွေကိုပဲတိရှိပြီးတော့သုံးသပ်သင့်တယ်ပေါ့နော်နောက်တစ်ချက်ကတော့ဒီယောဂနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကိုကချေချေပြင်းပြင်းလေးလာတိရှိမယ်ဆိုလို့ရှိရင်သူများလုပ်နေတာဒီတဲ့ဆိုင်ကိုဘာလုပ်တင်တယ်လဲကိုဘာဒီစုံစမ်းထားတင်တယ်တွေကိုဦးစားပေးတင်တယ်လို့လည်းဒီလူတွေပြောကြတယ်ပြီးတော့မှဒီဂျမိုက်ဝန်ကြီးဌာနကတော့ဒီ WHO ကထုတ်ပြန်ထားတဲ့ကာဗွေနီလန်းတွေကိုပဲအဓိကတိုက်နာမယ်ဆိုရင်ဒီလူတွေတာဝန်ကျေပြီလို့အကြံဉာဏ်ပြနိုင်တယ်ကိုစီကိုကိုရောက်ရှိမလာအောင်ပဲဘလို့တိရှိစစ်ဆေးနေမလဲဆိုတာကအဓိကပူကြတယ်လို့ကျွန်တော်ထင်တယ်ပေါ့နော်အဲ၎င်းနေကြောင်းကြောင်းထိတ်လိုက်တာမျိုးမဖြစ်သေးဘူးလို့ကြားတဲ့ပတိလီရလည်းအကုန်လုံးကအမှန်မဟုတ်ဘူးဆိုတာသိထားပြီးတော့မှနော်ဆက်ပြီးတော့ဟိုမှန်တဲ့အားတွေလေးလာဆက်လက်တိရှိတင်တယ်လို့ဒါအကြံပေးတင်တ
ာတရုတ်နိုင်ငံကဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်ချက်ကြောင့်လူစုလူဝေးများပြားတဲ့ကျင်းပတဲ့အခမ်းအနားတွေမကျင်းပဖို့ဗန္ဒလေးတိုင်းဆိုရဖွဲ့ကဆုံးဖြတ်ပြီးတော့မဟာပွဲတင်းတပေအခမ်းအနားကိုရွှေ့ဆိုင်းလိုက်ကြောင်းသာသနာ့ရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်တရုတ်ရဲ့အင်ဂျင်ချင်းမြန်မာနိုင်ငံထဲမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူတရုတ်ဝင်စစ်ရေးအရာမရှိသေးတယ်လို့ကူးစက်မှုတန်တရားရှိတဲ့လူသားက၃ဦးသာရှိသေးတယ်လို့လည်းသမ္မတရုံးပြောခွင့်ရကမနေ့တောက်ကြတဲ့သတင်းစာရှင်းလင်းပွဲပြောဆိုထားပါတယ်ရှင်ဒီကနေ့မှာတော့မြန်မာနိုင်ငံကိုဝူဟန်ကနေပြန်ရောက်လာမယ့်မြန်မာအကြောင်းသူအကြောင်းသားတွေဟာမြန်မာတန်ရုံးရဲ့စီစဉ်မှုနဲ့အခုဆိုရင်တော့ဝူဟန်လေဆိပ်မှာမြန်မာနိုင်ငံကိုစောင့်ပြန်ဖို့စောင့်ဆိုင်းနေကြပြီဖြစ်တယ်လို့သိရပါတယ်ရှင်ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ခိတ်တွေပိတ်ထားတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံနဲ့လယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နယ်စပ်ဂိတ်တွေအကုန်လုံးကိုအခုဆိုရင်တော့ပိတ်ထားလိုက်ပြီဖြစ်ပါတယ်။ရှမ်းပြည်နယ်ဘက်မှာလည်းမိုင်းလာအထူးဒေသလေးကိုတရုတ်နိုင်ငံသားတွေဝင်ထွက်မှုပိတ်လိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့နယ်စပ်ဂိတ်တွေကိုလည်းပိတ်ပစ်လိုက်ပြီဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မယင်းမာကသတင်းပေးပို့ထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ကိုစတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံနဲ့လယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကမိုင်းလာအထူးဒေသမှာလည်းတရုတ်နိုင်ငံသားများဝင်ထွက်သွားလာမှုတွေကိုမိုင်းလာမှာရှိတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကပိတ်ပင်လိုက်ကြောင်းရှမ်းပန်တော်ချင်းသတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကပြောပြပါဗျာ။
မိုင်းလာအထူးဒေသမှာရအထူးဒေသဆက်မှန်မှာလည်းဒီလိုပါဒီအထက်အဒီနယ်မြေကလည်းလမ်းကစားရုံရှိတာကိုဥပမာမိုင်းလာမြို့မိုင်းလာအထူးဒေသလေးထဲမှာဆိုရင်ဒီဝင်လာတဲ့ဒီနယ်စပ်တကြောတိတွေလုံးဝမဝင်လာဖို့သူကပိတ်ပင်ထားလိုက်ပြီးဒါနဲ့ဒီတရုတ်ဒီရောက်ရှိပြီးတော့မှပစားနေတဲ့ဒီတရုတ်တွေကလည်းဒီကျမ်းမာရေးရတဲ့ကြီးရှိတယ်နောက်ပြီးတော့မှသူတို့ဒီနေရာတည်တံပြင်ဆင်ပေးကြတယ်ဥပမာလက်ဖက်ခြံဆိုတဲ့အဲ့ဒီလက်ဖက်ခြံလို့ပြောတဲ့ဒီအဲ့ဒီဝင်းထဲပေါ်မှာသူကရုံးဒီဆေးရုံဒီဖက်ကူညီပံ့ပိုးတဲ့နေရာလေးပေါ့နော်တင်းတင်းကြီးရှိတဲ့နေရာလေးလောက်ထားပြီးတော့မှအဲ့ဒီအပူချိန်ညင်လာတဲ့သူအထက်ကိုထည့်ပြီးတော့မှကျမ်းမာရေးပြည့်စုံဆောင်ရှောက်ပေးတာတွေသူတို့လောက်လာပေးတဲ့ဒီဒီပတ်အတွင်းတော့ဒီမိုင်းမင်းလာမြို့အထူးဒေသလေးရဲ့အနာပိုင်ကြီးရပါတော့
။ဝူဟန်ဗိုင်းရပ်စ်လို့ပြောနေကြတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်လူစုလူဝေးနဲ့ကျင်းပမဲ့အခမ်းအနားတွေကိုရှမ်းပြည်နယ်ထဲမှာမကျင်းပနိုင်တော့ဘူးလို့လည်းဆိုပါရတယ်။2020ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်မဲ့83နှစ်မြောက်ရှမ်းမျိုးသားနေကိုတရုတ်မြန်မာနယ်စပ်မူဆယ်မြို့ပါဝင်မြို့ကြီးအတော်များများမှာမကျင်းပနိုင်တော့တဲ့အကြောင်းဒေသနာအာဏာပိုင်တွေကရုပ်သိမ်းမှုတွေလုပ်ခဲ့ကြအောင်ဦးဆိုင်မင်းကဆက်ပြောပြပါဗျာ
။ဒီရုပ်နှုတ်ရုပ်နှုတ်ရှင်ရှိတဲ့ဘွဲလန်းဒီမလုပ်တော့ဘဲနဲ့ပိတ်ပင်တာတွေနောက်ပြီးတော့မှဒီတရုတ်နယ်စပ်နဲ့ဆက်ဆက်နေတဲ့မြို့ကြီးတွေပေါ့နော်။ဥပမာမူဆယ်မြို့တို့မလားမြို့တို့နောက်ပြီးတော့မှဒီဟိုပန်တို့ဖက်တို့အဲ့လိုမျိုးတွေပေါ့နော်။ဥပမာဒီဆယ်မြို့ကအစီအဝေးခေါ်တယ်
ပြုတ်ခံနေပါတော့အစီဝဲခေါ်တဲ့ဒီရှမ်းပြည်နယ်နဲ့ကျင်းမာဖို့ပြင်ဆင်တဲ့ဟာတွေအားလုံးကိုတို့ပြန်ရုပ်သိမ်းလိုက်တယ်မလုပ်တော့ပါဘူးဆိုတဲ့ပုံစံနဲ့လုပ်တယ်အတိကတော့ဒီဈာမရေရတီဖြစ်လာလို့ရှိရင်တော်ဝင်ဖို့မလွယ်ဘူးပေါ့နော်ဒါကြောင့်မလို့ရုပ်သိမ်းတာတွေရှိတယ်ဆိုထိုင်းမြန်မာနေဆက်မှာတော့ကုန်တယ်တွေဝင်ထွက်သွားလာနေတဲ့နေဆက်ကိတ်လေးခုကိုပိတ်ချလိုက်ပါ ပြည်သူတွေကိုစစ်ကောင်စီရဲ့ဖြစ်ပွားမှုကိုကာကွယ်ရင်းနှီးလန်းနေဖို့ပဲချင်းမိုင်ခရိုင်တွင်မှာရှိတဲ့ချင်းတောင်းနယ်ပုံပါခြင်းကြားပြည်ပဝန်ကိတ်မိုင်းဖုံနားကားမှုကြားပါချီကိတ်ဝိုင်းဟိုင်နယ်မိုင်းတော်မိုင်းသားကြားလက်တိုင်ကိတ်မဲအိုင်းနယ်မိုင်းဆက်ကြားနိုင်ရုံကိတ်များကိုဒီအပိုင်းတွင်မြန်မာဘက်ကပိတ်ထားလိုက်ပါတယ်ဒီကိတ်တွေဟာထိုင်းနယ်မြန်မာအာဏာပိုင်နေနားလည်မှုတွေန
ကဒုတ်တန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တိုင်းရင်းဒေသတွေပါဝင်မြန်မာနိုင်ငံဒေသဆုံးမှာကြုံတွေ့နေရတဲ့လူမှုအခြေအနေအမျိုးစုံကိုတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါစကိုင်းတိုင်းဒေသကြီးကံကုန်းကြီးရွာမှာတော့ရေအောင်ရေတွေကြောင့်ဝစ်စားတွေလျှော်တဲ့အခါမှာအယောင်ပြောင်းသွားတာတွေရှိသလိုရေနဲ့ထိတွေ့တဲ့အခါမှာလည်းရေပြားတွေခြောက်သွေ့ပြီးပကြအပ်တာတွေကိုကြုံတွေ့လာခဲ့တာ10နှစ်ကြာအောင်ရှိနေပါပြီရွာသားတွေကတော့ဒီလိုဖြစ်တာဟာကျင်းနီစီမံကိန်းကြောင့်ဖြစ်တယ်လို့အပြစ်တင်ကြပါတယ်သူတို့ကရေရင်းမြင့်ကောင်းတွေရရှိဖို့ကိုလည်းရှာဖွေနေကြပါတယ်။ဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ငုံရွာကိစက်နဲ့ဒို့အတန်တို့ဟာသူတို့ကြေးရွာမှာရေရင်းမြင့်ကောင်းတွေရရှိဖို့အတွက်တိုက်ပွဲဝင်နေကြတဲ့ရွာသားတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုငုံရွာကိစက်မှသတင်းတော်အီအီမွန်ကရေးသားထားပြီးကိုတီဂျီအေးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။ကောင်းကင်ကခြင်းမင်းရဲ့ရရှိရေးကောင်းကင်ကခြင်းမင်းရဲ့ရရှိရေး
မုံရွာမြို့တပကံချင်းနွဲ့မြစ်နောက်ဘက်မှာရှိတဲ့ကံကုန်းကျေးရွာနေမှာ2010ခုနှစ်ကကျင်းနီစီမံကိန်းတကြော့ပြန်ဆက်လာပြီးတဲ့နောက်ပိုင်းမှာတော့တောက်သုံးရီတွေအငန်တက်ကဲလာတာကိုဒေသခံတွေစတင်သတိထားမိလာကြပါတယ်။နေအိမ်တွေကစီပိုင်းတွေဖြည့်ထားတဲ့ရေတွေဟာစားတဲ့လိုအဖြူရောင်ကျိုးတွေတက်လာတာတွေအဲ့ဒီရေတုံးပြီးလျှော်တဲ့အုပ်တွေဟာလည်းအစွန်းထင်းတွေရှိလာတာကိုဒေသခံတွေကတိတိတသာသတိပြုမိလာကြတာပါ
မော်တာနဲ့ဆုပ်လေကြီးတွေကြတော့လေခမင်းချက်လို့မရဘူးဝှက်ချော်လို့မရဘူးရေချိုးရုံတက်တက်ပဲရေစွာရတာတချို့ဆိုရင်မရှိဘူးပကြာအဲရာတွေတော့အကွက်တွေတော့တော့အဲ့လိုထားတယ
်ကံကုန်းကြီးရွာနေတော်အေးတန်းကသူတို့ရွာသားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြသွားတာလည်းဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကတည်းကကံကုန်းရွာနဲ့နှစ်မိုင်ကွာမှာမြမရန်စီကျင်းနီကုမ္ပဏီဟာစပယ်တော်နဲ့ကျေးစင်တော်မှာကျေးတူတူဖို့ရေးစီမံကိန်းနဲ့အတူအဆစ်ဆက်ရုံလက်ပတ်ခြင်းကစပြီးတဝန်းကျင်ကျေးရွာတွေမှာတောက်သုံးရင်ဟာအရင်ကနဲ့မတူပဲတိတိတာတာပြောင်းလဲလာတာကိုသူတို့သတိပြုမိလာတယ်လို့ဆိုပါရယ်အဲ့ဒီဒေတာကတောက်သုံးရည်အည်သွေးဟာကြဆင်းလာကြောင်း2013ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်ပိုင်းမှာတော့ဒေတာခံတွေကပုံပြီးစိုးရိမ်လာကြပါတယ်သူတို့အနေနဲ့မြေအောက်ရည်ကိုမတုံဆွဲရဲတဲ့နောက်ပိုင်းမှာတော့တောက်ရည်အတွက်တခြားနေရာကယူနေရတယ်လို့သုံးရည်အတွက်လည်းဇမားချောင်းကယူနေရတာပါကုမ္ပဏီကနေဒေတာဖွံ့ဖြိုးရေးအတွက်ရတဲ့ထောက်ပံ့ငွေနဲ့ဂါလန်6000ဆန့်ရေကန်တိဆောက်ပြီးကျမချောင်းကရေကိုအင်အရောက်ပိုက်ပွက်တန်းစနစ်နဲ့လှုပ်ထားတယ်လို့ဒေတာခံတူဖြစ်တဲ့ကိုမိုးခိုင်ကပြောပါတယ်
။ကျွန်တော်မျိုးရဖို့တော့ကုမ္ပဏီနဲ့၃ချိန်ဆွေးနွေးဦးတယ်။ဆွေးနွေးတဲ့အချိန်မှာလူတို့ကအဲဒီဒီလိုပိုက်လိုင်းရတော့မပေးနိုင်ဘူး။ဇာတ်ကိုနှစ်နှစ်ကြာပြုတ်ထုတ်ပြီးမယ်။အခုကဘူးဖြစ်ဆိုတော့ကျွန်တော်တို့ဆွေးနွေးမြင့်ကနေပြီးတော့တိုင်းတာလိုက်တဲ့အခါကျကျွန်တော်တို့အဲ့ဒီနေနဲ့မလုံတော့တဲ့ကျွန်တော်တို့ကကျမချောင်းကနေလှုပ်လိုက်တယ်။ဒီမျိုးရောက်ရကြရင်ကျမချောင်းကြီးကပေါ်တယ်ဆိုပြီးကျမချောင်းကြီးတုံးလိုက်တာပေါ့
။ပေါက်သုံးရရရှိရေးအတွက်ကုမ္ပဏီတွေကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေ2နီးပါးစာဖြစ်တဲ့7,500လောက်သုံးစွဲခဲ့တယ်လို့လည်းသူကဆိုပါတယ်။ချင်းနှင်းမြေကိုတန့်စင်ပြီးထုတ်ယူသုံးစွဲဖို့ဆိုရင်တော့7,900လောက်ကုန်ကျနိုင်တာကြောင့်နိစ္စရရမားချောင်းစီကနေပဲရေရယူဖြန့်ဝေပေးခဲ့တာလို့လည်းဆိုပါတယ်။အဲ
လမ်းမဆောက်တဲ့အကြိမ်မိုးရာကြီးကတော့လမ်းနေရာကြီးအိုင်နာကြီးဟောပြရကြီးရှိတယ်ပေါ့။တခါကြီးကဒီလိုတော့တော့ခက်ခဲနေပြီးတော့ကုန်ကြတဲ့လမ်းတွေပါရှင်းဆောင်ကြရကျွန်တော်တို့ကရရတဲ့ပြဿနာဒီလိုနေရတာနဲ့အဲဒီလမ်းပန်းဆက်တွေကြီးလောအောင်လုပ်ပြရအောင်လေ
းစီမံကိန်းပြန်ဆပြီးနောက်ပိုင်းတွေမှာတော့ဒေသခံတွေတုံ့ဆွဲနေတဲ့ကြီးဟာအကြီးအသေးတာမကရေထွက်အားပါလျော့နေလာတယ်လို့လည်းဒေါ်အေးတန်းကပြောပါတယ်
twin ni adu tha de di bek ka ho paw no longan ni lou de chin ja lo twin ni alu lu ya ko khan paw la chaung lo di ma ho ro taung 30 chaw paw no taung 30 chaw yin ain paw si hnin taung ni ja la de yin min twin si 56 chaw ni taung ni ja la aku ja lo a long ka ni san sok paw de paw di ya longan ni lou la lai twin ni alu lu ya ko khan paw la di ku mo da chin tu kan daw le mo da chin ya taung taung na ma di lo ja daw no wi yan tat nai ne lu ga tu lo ya lu yan tat nai ne ja daw ma taung ya paw no taung ne ain wan taung paw la
Lashi Chema, a wizard ring yabu soye, big kuna segani, sister lauti, tuja yavare. To edane tu eni jen garo, she shaba mupiatanaha, did the two comi rejump chitelu, a chitem, masomau. Yamachonga, a chimmy ye season with your nanina. Tamamo, she can't chalk nanina jow, did that canuha, di chonga yugu, she shima a tompulu mayana mago, soye, nijavare. Ni all ye don't swell up mayaro and now by, did that canuha. သူရွာကနေနှမိုင်လောက်ဝေးတဲ့ရန်စီတက်ထုဆက်ယုံနဲ့ဂျပန်ပတ်တီလေးဆက်ယုံတွေကနေကျူတုံးနေရတာပါအဲ့ဒီကတောက်ရီကိုစပိန်တွေမော်တော်ဆိုင်ကယ်တွေတုံးမိန်တွေထော်လာဂျီတွေနွားလဲတွေနဲ့တဲကြရပါတယ်တချို့ကတော့ရေတက်ဝဲတောက်ကြတယ်လို့လည်းဆိုပါတယ်မိသားစုဝင်၃ယောက်သာရှိတဲ့ကိုမိုးခိုင်တို့အဖို့တော့တောက်ရီလုံလုံလောက်လောက်ခတ်ထားနိုင်ဖို့အရေးအခက်ခဲရှိတယ်လို့ဆိုပါတယ်
ကျွန်တော်တို့မအားတော့မခနိုင်ကျွန်တော်ဒါအကြောင်းပဲရည်ပြနေရည်ဆက်တာကျင်းဦးတဲ့ဆယ်လာအဲ့လိုမျိုးလောက်ရကျွန်တော်တုံးအောင်ဆက်ကြည့်ရတာတုံးအောင်ဆက်တောင်မှအခါတလေရည်ပြပေးတယ်တောက်ရအဲ့ဆာကမကြီးတဲ့အဲ့ဒီကဘူးဆိုးတာပါတ냐ထော်လာကြည့်တော့လီကြုံပေးခတ်တာမျိုးအဲ့လိုမျိုးလေးတွေလိုက်ကြတယ်ဒေတာခံတွေကတော့ချင်းနှမြစ်ကနေတောက်တုံးရည်ရဖို့ကုမ္ပဏီနဲ့အစိုးရနှစ်ဖက်လုံးက နေပိုက်လိုင်းတွေတလိုင်းပြီးတလိုင်းဆွဲနေပြီမဲ့သူတို့တောင်းဆိုထားတာကိုတော့အခုထိလစ်လျူရှုခံနေရသေးပါ။စကိုင်းတိုင်းဒေသကြီးစီပင်ဝင်းကြီးဦးမြင့်ကြည်ကတော့ဒီစီမံကိန်းတစ်ဝက်ကဒေသခံတွေကိုတောက်သုံးရီထောက်ပံ့နိုင်ရေးနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုလည်းအခုလိုပြောပြပါတယ်
။ဟိုပေးလို့ရမရဘူး၊စိတ်ဝင်စရာမလောက်ဘူး။ဆိုတော့ဒီဟာကတောက်ရီအတွက်ကဒီကနေပြီးတော့ပေးမယ်ဆိုပြောရတဲ့ပေးလို့မရဘူး။အကုန်လုံးစဉ်းစားရလာလေ။အဲ့ဒီလာကိုတောက်သုံးရီရမှုအတွက်ကစီမံကိန်းတစ်ခုရှိတယ်။အဲ့ဒါကတော့ဒီ Blue Sky နဲ့စာပေလေးစဉ်းပြီးအင်းလည်းညီနိုင်နေကြ
။စီစဉ်ထားတဲ့ရေပေးဝရေးစီမံချက်ဘယ်တော့စတင်မယ်ဆိုတာသူကအသေးစိတ်ပြောပြခဲ့ခြင်းတော့မရှိပါဘူး။လွန်ခဲ့တဲ့လကဒေသခံ150လောက်ဟာမြန်မာရန်စီကျင်းနီကုမ္ပဏီကိုဆန္ဒပြခဲ့ကြပြီးသူတို့ရွာအတွက်ရေလုံလုံလောက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့သူတို့ရဲ့တောင်းဆိုမှုတွေဟာအရာမတင်ဖြစ်ခဲ့ကြပါတယ်။တောက်သုံးရင်ရရှိဖို့ဒေသခံအစိုးရအနေနဲ့ကုမ္ပဏီကိုတိတိကျကျသာကင်တွယ်မယ်ဆိုရင်သူတို့ရဲ့တောင်းဆိုချက်တွေချက်လာနိုင်ခြင်းရှိတယ်လို့လည်းရွာသားတွေကယုံကြည်နေကြပါတယ်။အခုအချိန်ထိတော့ဒေသခံတွေဟာတောက်သုံးရင်အခက်ခဲဖြစ်နေစေပါ
။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရကီဆက်မသတင်းတော်ဤမော်ကိုတီဂျီအေဇာနီနဲ့ဂျယ်ရက်ချောင်းနေတို့ဖြစ်ပါတယ်။အပတ်စဉ်ခြားသာရင်းနေတိုင်းတင်ဆက်ပေးနေတဲ့ဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပေါင်းရိပ်သားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒိုးအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒဲလီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမို့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ကြပါလေရှင
်ဒီ OA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2020ခုနှစ်ဖေဖော်ဝါရီလ1ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းညရီဘက်ကတော့လိုင်းလိုမီတာ19 kHz 15953ညလိုင်းလိုမီတာ25 kHz 11803ညလိုင်းလိုမီတာ32 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့တောတာရှင်နေဆောင်မြော်နေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်နဲ့တူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်စနေညဒဲလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာခင်ဗျာဒီနေ့ဒဲလီလိုက်အစီအစဉ်မှာတော့2008ဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးဆောင်ပါပါအငင်းပွားစရာပြင်နေရတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထုတ်ပြန်ပါတယ်နိုင်ငံရေးမှာစစ်တပ်ရဲ့အခက်အခဲကိုရှာချဖို့ပါဝင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်ကြိုးပမ်းနေတာတွေကဘလောက်ထိအောင်မြင်နိုင်တယ်လဲဘလို့စိန်ခေါ်မှုတွေအခက်အခဲတွေကျင်းဝနိုင်တယ်လဲဆိုတာတွေကိုဆွေးနွေးမှာပါကျွန်တော်တို့ပြည်နိုင်ဆွေးနွေးဖို့အတွက်ဒီဥပဒေပညာရှင်ဦးသိန်းတန်းကိုနောက်နိုင်ငံရေးလေလံသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ဒီပြည်နိုင်ဆွေးနွေးမဲ့အထက်ဒေါက်တာရံမျိုးသိန်းတို့လိမ်းမော်ရောက်နေပါပြီဦးသိန်းတန်းကိုတော့ကျွန်တော်တို့ဆက်သွယ်လို့မရသေးပါဘူးဆက်သွယ်ကိုဆက်ပြီးစူးစမ်းနေတော့မှာဆိုတော့အရင်ဆုံးတော့ကျွန်တော်ဒီလွတ်တော်ဟိုမှာဟိုဒီတင်သွားတဲ့မူချမ်းတဲ့ပတ်သက်လို့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အသုံးသက်ချက်ကိုကြားချင်ပါတယ်။ဆိုတော့ဒီလွတ်တော်တတိယတဒံအစပြီးတော့ပေါ့လေဒီတက်မတော်သားကိုစည်ရဲ့ပါဝင်မှုအချို့ကိုတဆင်းချင်းဒီလျှော့ချသွားဖို့အပါဝင်ဒီနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကိုလျှော့ချဖို့လေဒီထဲမှာပါပါတယ်။ဆိုတော့ဒေါက်တာရေမျိုးသိန်းခင်ဗျာအရေးကြီးတဲ့ကိစ္စတွေဒီထဲမှာဘလောက်များပါတယ်လဲပေါ့လေအခုဒီပြင်ဆင်မဲ့ဥပဒေချမ်းထဲမှာဒီတိုင်းပြည်အတွက်လိုအပ်နေတဲ့အရေးကြီးကြည့်ရကိစ္စမျိုးတွေဘလောက်ထိပါတယ်လို့ဘလောက်ထိခြုံငုံမိတယ်လို့များသုံးသပ်လို့ရမလဲခင်ဗျာ
ကျွန်တော်အနေနဲ့တော့ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းလေးမှာဒီဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ဟာဒီမှာမှအရေးကြီးတဲ့ဟိုအဆက်အသွယ်လို့မြင်ပါလေဒါရှိဒီဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပြည်ထောင်စုကော်မတီကနေဟောလွန်ခဲ့တဲ့ပိုင်းကတင်သွင်းခဲ့တဲ့ဒီဥပဒေကနှစ်ရက်ကိုကြည့်မယ်ဆိုရင်ဟိုအဓိကအဖြစ်နဲ့ဒီတက်မတော်ရဲ့နိုင်ငံကြီးမှာပါဝင်မှုကိုရှော့ချလို့ရတယ်။အဲအမျိုးသားကာကွယ်ရေးနဲ့လူမျိုးကြီးကောင်စီရဲ့အခမ်းအနားကိုမထိမ့်လို့ရတယ်။ဒါပြီးတော့ state of emergency တော့ကျွန်တော်တို့အရေးပေါ်အခြေအနေဒီမှာဟောကမ္ဘာနဲ့ပြည်တော်စုလွတ်တော်ရဲ့အခမ်းအနားကိုပြင်ပလို့ရတယ်။ဒါပြီးတော့ဖက်ဒရယ်ခြေကဥပဒေပြင်ဆင်တဲ့ကိစ္စမှာဟောရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးအဖြတ်ကိုရှိတဲ့တင်လို့အဲဒီကိစ္စတွေအဓိကဆောင်ပေးပြီးတော့တင်ထားတာကိုတွေ့ရပါတယ်။အဲအားလုံးကတခုအနေနဲ့ပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့တွားနေတဲ့နိုင်ငံကြီးတန်းနိုင်ဟာဒီလိုဆိုစီမဖက်ဒရယ်ပြည်ပေါင်းစုတည်ဆောက်ရေးပါ။အဲ့တော့လက်ရှိဒီတင်ထားတဲ့ပြည်ထောင်စုဥပဒေချက်နဲ့ရမှာဒီဖက်ဒရယ်စနစ်ကိုဥတည်ရဲ့ပေါ့လေ။ဒီပြည်နယ်တွေရဲ့ကိုယ်ပိုင်အချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ့်ကျမကိုယ်တိုင်ခွင့်လူကိုအာမခံချက်ပေးနိုင်မဲ့အဲ့ဒီဘောင်တွေကိုချက်ထွင်ပေးနိုင်မဲ့ဟောပြည့်စုံချက်မျိုးတွေတော့အားနည်းတာကိုတွေ့ရပါတယ်။အဲ့တော့ဒီပြည့်စုံချက်ဟာနော်ဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးဟာကျွန်တော်တို့လက်ရှိပေါ်ဆောင်နေတဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့လည်းတိုင်းရိုက်ဆက်ဆက်နေပါတယ်။ဒီနိုင်ငံရေးလုပ်ငန်းစဉ်ဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးနဲ့ကျေးဇူးတော်အခြေခံဥပဒေအချက်အလက်ဟာဟောတရားနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတဲ့အတွက်ကြောင့်မလို့ဟောဒီလိုဒီလိုကိုသိတဲ့ပြည်အောင်စုတည်ဆောက်ရေးနိုင်ငံပါဟောဖက်ဒရယ်ရေးရာကိစ္စတွေကိုရှေ့တန်းမတင်နိုင်တာဟာကြီးမားတဲ့အားနည်းချက်တစ်ခုလို့ကျွန်တော်သုံးသပ်ပါတယ်
โอเคဆိုတော့ကိုရမျိုးသိရတော့ကျွန်တော်တို့ဒီကိုပေါ်လေးအကျဉ်းမင်းအဖြစ်ရာခိုင်နှုန်းအဖြစ်တွက်ကြည့်မယ်ဆိုရင်အခုဒီတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေကိုအခုဒီပြင်ဆင်ချက်တွေကဘလောက်ရာခိုင်နှုန်းလောက်များဟိုခြုံငုံမိရလို့များ ပြောလို့ရမလဲ
။အဲကျွန်တော်မြင်တော့လက်ရှိပေါ့လေတိုင်းပြည်အတွက်ဒီအင်တာနက်အရေးကြီးတဲ့ဒီဟိုအခြေအနေဒီတွေကပေါ့လေ။အဲတခုဖြစ်တဲ့ဒီဟိုတက်မလို့ဘူးနိုင်ငံကြီးကနေပြီးတော့ဒီဟိုနိုင်ငံကြီးကပါဝင်မှုကိုနော်အဆုံးသတ်ဖို့နောက်ပြီးတော့ဒီမိုကရေစီဖြစ်ဖြစ်ပေါ့လေဆွပေါ်တဲ့မှာအဆုံးချက်တွေကိုပြုနိုင်လို့ဆိုတဲ့ဘက်ကတော့အဥပဒေထားတာတွေ့ရပါတယ်အဲ့တော့ဂျေမီယာအဖြစ်ပြောရင်တော့ကျွန်တော်မြင်တာတော့ဟိုမှာဂျေးပေရခိုင်မျိုးလောက်တော့အရေးကြီးတဲ့ကိစ္စတွေပါဝင်ပြီးတော့ကျန်တဲ့ဒီအဓိကကြတဲ့60ရာခိုင်နှုန်းလောက်တော့လိဟာနေသေးတယ်လို့ကျွန်တော်အမြင်ပါတယ်နောက်တစ်ခုကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်သေးတာဘယ်လောက်ပဲဒီကုလေချမ်းထဲမှာနော်မဖြစ်မလို့ပြင်ရမယ့်အချက်တွေကိုတင်ပြီးဖြစ်စေနော်ဒီအောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါကျတော့85ရာခိုင်နှုန်းကျော်ရမှပြင်ဆင်မှုဟာအတူချက်မှာဖြစ်တဲ့အခါကျတော့တမလုံကမထောက်ခံရင်ဘလို့မှပြင်လို့မရတဲ့အချက်အသေးကြီးကလည်းရှိနေပါတယ်။အဲဒီအခါကျတော့လက်ရှိခွင့်ပြုပုံအခြေခံဥပဒေအချက်အသေးကိုကျွန်တော်တို့ကြော်လွှားဖို့စဉ်းစားတဲ့နေရာမှာဟောအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်တာနက်မှာအရေးကြီးပါတယ်။အရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာတိုးမနေနေအချိန်နဲ့ညီနိုင်ရှင်းပြီးတော့နိုင်ငံရေးအရသဘောတူညီချက်တွေကြားအောင်လုပ်ပြီးတော့အဲဒီအခိုင်အမာကနေပြီးတော့ခွင့်ပြုပုံအခြေခံဥပဒေပြင်ဆင်ရေးကိုကျင့်ကြစဉ်းစားနိုင်တယ်ဆိုရင်ပို့ပြီးတော့လက်တွေ့ကြမယ်ပို့ပြီးတော့အသေးစိတ်ရှိနေမယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥပဒေပညာရှင်ဦးသိန်းတန်းဦးလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးသိန်းတန်းဦးရေအခုကျွန်တော်တို့ဒီပြင်ဆင်မဲ့ဥပဒေမူကျမ်းပါပေါ့လေဟိုပါဝင်နာတွေကတော့ဒီလွတ်တော်တတိယတန်းစာပြီးတက်မလို့သား90တွေကိုဟိုတစင်ချင်းလျှော့ချသွားဖို့ပါဝင်ပေါ့လေနိုင်ငံရေးမှာစစ်တပ်ကနေရာယူထားတွေကိုလျှော့ချဖို့လည်းပါပါတယ်ဆိုတော့ဟိုရေဝီရသုံးတက်မယ်ဆိုရင်ဒီဥပဒေကျမ်းပေါ့လေတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေမှာဘလောက်ထိခြုံငုံမိရလို့များဆရာအနေနဲ့သုံးသပ်လို့ရမှာများအော်တယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကြပါပါတယ်ဆိုတော့ကျွန်တော်တို့လက်တလုံးမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုတိုင်းရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုရရှိနေပါသေးတယ်ဆိုတော့သူတို့ကိုလည်းဒီကြားထဲမှာလှည့်ပေးလိုက်ချင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ကိုစလိုက်ပွေကုန်းဖြစ်ပါတယ်ကိုစလိုက်ပွေကုန်းသဘောထားလည်းမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီပစိတုံပင်စရဒုတိယအထိုင်လို့ပြောပေမယ့်ပထမအထိုင်မှာပင်စင်တဲ့ဥစ္စာဘာမှလည်းမပြောပါလောက်ပါဘူးတခုကတော့ကာကွယ်ရေးအမြင်ရှိရမယ်ဆိုတော့စပင်းစင်မိလိုက်လို့လူထုဆန္ဒခံယူပေးလို့အရကွယ်ရဆိုင်ထားတာလည်းတွေ့ရတယ်ဆိုတော့ဒုတိယအသိပင်းစင်ရမယ်ဆိုတဲ့နေရာမှာလည်းကျွန်တော်ကတော့ယုံကြည်မှုတော့အင်တာမဟိုနေတယ်ဘာလို့လဲဆိုတော့သူတို့ပင်သွင်းတဲ့ဥစ္စာကဟိုအင်္ဂလိပ်ကနေပြီးတော့မှတက်မလို့ကိုအဆော့ပေးပြီးတော့မှအများကြီးဆော့ပေးထားတာဆိုလို့တွေ့ရတယ်လူတိုင်းရင်းသားတွေတွေ့ဆိုရင်တော့ကုနာတော့တရားမျိုးသိပြောသလိုပေါ့ဟိုဖေဒရယ်ကိုဥတီတဲ့ပင်စင်သေးတယ်လည်းတော့နေတယ်အဲ့တော့တပ်မလို့ allele မှာခွင့်ကောင်းယူပြီးတော့မှအဲအဲ့ဒီဥစ္စာတဲ့ငါတို့သဘောထားလည်းမပါဘူးတဲ့တိုင်းသားတွေရဲ့သဘောထားလည်းမပါဘူးတဲ့လာပြပြီဆိုတော့ကျွန်တော်တို့ကအကစားခံနေရတော့ဒီတပ်မလို့ရောအနေဒီယိုသူစဉ်းစားမှာကတော့ဖြစ်စီပုံပြီးမဟေ့ဆိုရင်တော့သူတို့ဟာကြီးရဲ့မစဉ်းစားပဲနဲ့ဒီဥစ္စာပြည်သူလူထုအတွက်ဖြစ်တယ်ဆိုတဲ့ဥစ္စာတစ်ခါတခါတော့မြင့်သွားတယ်ထင်တယ်အဲ့တော့ပြင်စင်ပွင့်တွေသူ့တို့နီလန်းကတော့အငင်တာဆုံးဖြစ်မယ်ဒုတိယကတော့သူကပြင်းလို့မြင်လာခံကနဲ့ပြင်းနေလို့ပြောပြအောင်ဒါလည်းသူတို့တဲ့အလိန်ခံရပြန်ပြီ။တော့သူတို့ဟိုပြင်းလို့မြင်လာခံကျင်းပတဲ့ချိန်ကျတော့ဆုံးကြည့်ရမှာပေါ့။နောက်ဆုံးကျတော့ဒီလိုမျိုးသူတို့လူထုအလိန်ခံနေအောင်နေဆိုရင်သူတို့မူလပိုင်ရှင်ဖြစ်တဲ့သူတို့လူထုတွေကသူတို့ဟိုအပြစ်ဆက်မှုများစွာနဲ့ပြင်းတဲ့ချိန်ကျရင်တော့လူထုရောလည်းနဲ့ကင်ပြီးရောအေလေဒီရောအကုန်လုံးကမြင့်လာပြီးတော့မှမြင့်မှာပြက်ဆက်ပြီးနေပဲသူတို့ကကြုံရမှာကိုလည်းသူတို့ဆိုရင်လေအဲ့ဒါကြောင့်လုံးပြင်းလုံးထားတဲ့ဥစ္စာကိုပီတူထုကိုညှိကွေးပြီးတော့မှတင်းတိပင်ထားတဲ့ဥစ္စာကဘာလဲဖြစ်ဖြစ်ဟောသူ့တို့မှလည်းပြီးနောက်ပြီးတော့မှဒီလိုမျိုးလာခံမှလည်းပဲဖေဒရိုကြီးကလည်းဆွေးနွေးပြီးတော့မှဟောတမိုးတူကြီးဆက်ရယူပြီးမှလည်းဆက်သွားနေဆိုတဲ့ဖြစ်ပေမဲ့ဒီတိုင်းဆိုရင်တော့ကျွန်တော်တို့ကလည်းခံရတဲ့တူတွေကတော့ကျွန်တော်တို့ကတော့စိတ်ကုန်နေပြီဆိုတော့ဒါလည်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစလိုင်းပွေကုန်းဒါတော့ဒီဒိုင်နာတယောက်ကခန်းစားချက်လို့ပဲဆိုရမှာပါဆိုတော့နောက်ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုခိုင်ဆိုးလဲလေလိုင်းပေါ်မှာရှင်နေပါတယ်ကိုခိုင်ဆိုးဆွေးနွေးနေတာမင်းမြင်နေတာဆွေးနွေးမင်းမြင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဆွေးဝင်ပြီးပြောခွင့်ရတဲ့အတွက်ကျွန်တော်ချက်ဆုံးကြည့်ဒီမှာလည်းပြောရဲပေါ့အဓိကကတော့ကျွန်တော်တို့ဒီပေထောင်စုဒီခွေတစ်စည်းပုံတစ်ခုဖြစ်ဖို့အတွက်ကျွန်တော်တို့တယံသားညီအကိုတွေဒီနေ့ဟိုစိတ်ဖြစ်နေကြတာဘာကြောင့်ဖြစ်နေကြတာလဲအဓိကဖြေဖို့ရှာရမယ် ดีปีทองสุโขทเกตเกตนะกะกุยันยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุติยุ ဒီကနေပြီးရင်ဟိုဥပဒေတစ်ခုကိုသိသိရှာရှာရေးဆွေးမှဒီပြည်တွင်းစိတ်ဆိုတာလည်းမရှိဘူးဖြစ်ပေါ့။ဟုတ်ကဲ့။အခုကနေပြီးရင်ဒီပမာတစ်ခုတွေကနေပြီးရင်ဟိုဥဆောင်ပြီးလောက်တယ်ဟိုသူစရင်လည်းသူလောက်တယ်ဟိုဟိုအလုပ်ကအမင်းနဲ့အနေပြတယ်လို့အဲ့လိုဖြစ်နေတယ်။ဟုတ်ကဲ့။အဲ့ဒီကြောင့်နေပြီး။ဟုတ်ကဲ့ပါ။
โอเคคุณลามอสุนิราเจตุบาสรุปเราเสี่ยวอู้เต็งเต็งเปลี่ยนมิสซะตัวเลยอย่าบีสรุปเสี่ยวอู้เต็งเต็งเว้ยโหอะยินซ้องอนิเนี่ยซวนด้วยสิจินาก็พอเลยอะกูเราดิปิเซ็นแม้อุเบมูจันอนิเนี่ยพอเลยเราตะแกอะยีจี้เดต้ายปี่ด้วยโลวะตะกิษะนี่มาดิปิเซ็นเช็ดนี่มาบลาวที่ฉုံๆมิเลยเหรอเนี่ยเสี่ยอนิเนี่ยต้องตัดมิเลยครับเนี่ยคุณเป็นเจ้าบ่ล่ะ
ဟယ်လိုဆရာဦးသိန်းဆိုင်ဟိုတယ်လီဖုန်းလိုင်းမှာကောင်းပါခင်ဗျာကျွန်တော်တို့ပြန်ဆက်သွယ်ရမယ်အခုလောလောဆယ်တော့နောက်ထပ်ကျွန်တော်တို့လေးလိုင်းပေါ်မှာရောက်နေတဲ့သူတူဦးပဲအလှည့်ပေးလိုက်ချင်ပါတယ်ဥဆိုးဝေဖြစ်ပါတယ်မြန်မာနိုင်ငံကဥဆိုးဝေသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာဟုတ်ကဲ့ဒါမှမဟုတ်ဥစွာကျွန်တော်ရန်ယူသိကြောတာတယ်ပေါ့ခုနှစ်တောင်ချစ်ဖွဲ့စည်
ดังนั้นประเทศเราจึงต้องพิจารณาว่ากู้สกาวเจ็ดพันสี่พันห้าร้อยมาเพียงจำนวนดังที่กล่าวมาแล้วทั้งเจ็ดพันสี่พันห้าร้อยอยู่เป็นสิ่งที่มาจำนวนปีดูดด้วยดังที่ด้วยกล่าวมาแล้วสิ่งเหล่านี้แต่เจ้ามือลูกในประเทศที่อยากไปกู้เลยละชุดเดียวนี้เนี่ยเสียหน้าท้าที่เราพิจารณาว่าจะเอาได้หรือจะต้องยอมสูญจมาเลย
โอเคอุโสเวสปาวันสุนีย์เจสุวาสุโรตัวที่เนี่ยมันจะโน้ปีนั้นสุนีย์ไหมถ้าตัวยามิโอเทียวจะโน้ปีนั้นสุนีย์ไหมถ้าตัวยามิโอเทียวจะโน้ปีนั้นสุนีย์ไหมถ้าตัวยามิโอเทียวจะโน้ปีนั้นสุนีย์ไหมถ้าตัวยามิโอเทียวจะโน้ปีนั้นสุนีย์ไหมถ้าตัวยามิโอเทียวจะโน้ปีนั้นสุนีย์ไหมถ้าตัวยามิโอเทียวจะโน้ปีนั้นสุนีย์ไหมถ้าตัวยามิโอเทียวจะโน้ปีนั้นสุนีย์ไหมถ้าตัวยามิโอเทียวจะโน้ปีนั้นสุนีย์ไหมถ้าตัวยาม ဒီဥဆောင်ပါတီတခုဖြစ်တဲ့အန်အေပါတီနေနဲ့ပေါ့လေဒီလိုတက်မလို့တိုင်းနာအင်အားစုတွေတကယ်ဆိုတော့လွတ်တော်တွေမှာနိုင်ငံရေးဥဆောင်ပါတီလည်းရှိနေပါသေးတယ်ဆိုတော့ဒီလိုလူတွေအားလုံးပူးပေါင်းပါဝင်နိုင်ဖို့ဆိုလို့ရှိရင်ဒီဥဆောင်ပါတီတခုနေနဲ့ဘာတွေအဓိကလုပ်ဖို့ကုချင်မှာလုံနေရလို့များတော်တော်များများသုံးသပ်လို့ရမယ်။
ကျွန်တော်တို့ဒီအစိုးရပိုင်း ချုပ်ပိုင်း တမတော်ပိုင်းက ခေါင်းဆောင်တွေအနေနဲ့ ကျွန်တော်တို့တိုင်းရင်းသားပါတီတွေ နောက်တိုင်းရင်းသားခေါင်းဆောင်တွေနဲ့ ပြည်ဝင်နေနေ အမြင့်ဖလဲညှိနှိုင်းဆွေးနွေးပြီးတော့ ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက် တကယ်ကိုခိုင်မာတဲ့ အခြေခံကောင်းမှုသဘောတူညီချက်ကောင်းမှုကို ကြောက်အောင်ယူနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ် ဒါလက်ရှိတွားနေတဲ့ ဆိုင်ကောင်းမှာကြည့်မယ်ဆိုရင်တော့ ပါကြတဲ့သဘောတူညီချက်တွေရှိတယ်လို့လည်းရှင်းရသေးတာမို့အပိုင်းမှာအင်မတန်မှအားနေတာကိုတွေ့ရပါတယ်။အဲဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလက်ရှိအခြေအနေမှာဒီမိုကရေစီတက်ပြီးအောင်စုတည်ဆောက်ရေးအတွက်ချိန်မှန်တမန်းအောင်ကြကြနာနာမှလန်းနိုင်သေးတဲ့အခြေအနေလို့ကျွန်တော်ကတုံ့ပြန်ပါတယ်။ကျွန်တော်တို့အနေနဲ့ဒီအခြေအနေမှာဟုတ်လားဒီမိုကရေစီတက်ပြီးအောင်စုတည်ဆောက်ရေးအတွက်ကို အစိုးရလက်တော်တက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေကြားမှာသဘောတူညီချက်တွေရနိုင်ခဲ့ရင်တော့မှဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့သားသမီးတွေမိန်းမတွေတောင်းမှခံစားရနိုင်တဲ့အခြေအနေရှိပါတယ်။အဲ့တော့ဒီအခြေအနေမှာကျွန်တော်တို့ကဒီသဘောတူညီချက်တွေကိုတော့မရနိုင်သေးဘူးဆိုတော့ဒီအပြီးပွင့်ကိုခံစားနိုင်ဖို့ဟာ
ဟုတ်ကဲ့ဆရာကျွန်မတို့ဆွေးနွေးရချေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရေးပေးဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်လည်းရှိနေပါသေးတယ်အရင်ဆုံးစာတစ်စောင်ကတော့ဒီအမေရိကန်ပြည်သူ့မောင်တက်တနာရဲ့စာပါသူစာတော်တော်လေးလည်းရှိရောလူရင်းချက်တွေပဲကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
ရောင်းရှိဖွဲ့စည်းပုံဟာဒီမိုကရေစီရဲ့ဒန်းလူညီများရဲ့လူခွင့်ရေးစသဖြင့်ဘာအခွင့်အရေးတွေကိုမှအမှတ်ကန်ကြပေးထားမှာရှိပါဘူးစစ်တပ်ကအချိန်မီအာဏာသိမ်းနိုင်ရင်နောက်ကြောင်းပြန်ရင်းမြူနိုင်ရေးစစ်ကောင်းဆောင်တွေရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံးကျုံမှုကိုမြည်သူမြပဋိပါနိုင်ရေးမေစုသမရမဖြစ်နိုင်ရေးတိုင်းသားပြည်သူချင်းချင်းကြားစိတ်ဝမ်းကွဲပြားနေရေးအတွက်ရည်ရွယ်ချက်ရှ
NLD ဥပဒေအကြံပေးပညာရှင်ဦးကိုနီလှုပ်ကြံခံရသလိုပြစီဟောပြောခဲ့လို့တရားလွတ်တော်ရှိနေဦးကြည်မြင့်အများစရာကိုစောဝင်တဲ့ဘူရီအောင်နေမျိုးစင်နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်၅၅ကာကြီးနဲ့ဖန်ဝရန်ထုတ်ခံထားပါတယ်ကျေးဥပင်စီအတွက်အဓိကစိန်ခေါ်မှုကတော့လက်ရှိနိုင်ငံရေးပါတီတွေက NLD ပါတီရဲ့ကျေးဥပင်စီပေါ်လူမျိုးရေးပုံကိုယ်ရေးတန်မြတ်စိတ်တွေနဲ့ပူးပေါင်းဆောင်ရွက်လူစိတ်တွေနှဲပါနေခြင်းပြည်သူတွေရဲ့မဲတပြားမှမပါဘဲလူတူတဖွဲ့ရဲ့အမိန့်နဲ့လွှတ်တော်တဲ့ဝန်ထမ်းပြီးပြည်သူကိုယ်စားလှယ်တွေဥရီပြည်သူများထိုင်ထားလို့ကန့်လန့်တိုက်နေတဲ့နှစ်သီးစားတမတ်သားတွေအရေးပါပဲမိမိတို့ရဲ့အခွင့်အာဏာတွေဆုံးရှုံးသွားမှကြောက်ပြီးခြေဥပင်စရေးကိုနောက်ဆက်နေသမျှယုံကြည်မှုတည်ဆောက်နိုင်ရေးအတွက်တန်ဆရာစိတ်တွေတိုင်းသားလက်နက်ကင်ကောင်းဆောင်တွေအားလုံးမှာကြေအောင်နေမှာအမှန်ပဲအကြေးစကောင်းဆောင်တွေကမိမိတို့ကနိုင်ငံဝန်ထမ်းပြီးပြီးတက်မတော်ဂုံစိတ်ခါကိုထိမ့်ပြီးရွေးချယ်ခံပြည်သူဆိုရအောင်သစ္စာရှိရှိအမှုထမ်းရွက်ကြမယ်ဆိုရင်တမရရဲ့ဂုံစိတ်ခါမြင့်တက်လာနိုင်သလို2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့မျိုးသားပြည်နယ်ရင်းသားစီပြည်ထနာဟာလည်းငြိမ်းချမ်းစွာပြီးဆုံးသွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါ။နောက်စာတစ်စောင်တော့ကျွန်တော်တို့မိထီလာမျိုးကဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါကိုအောင်လင်းမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံဟာဒီမိုကရေစီစနစ်ကျင့်သုံးမှုနဲ့မကန့်ညီတဲ့ဖွဲ့စည်းပုံဖြစ်နေတယ်။ပြည်ရင်းပြည်ပါနေရာစလုံးကလက်မခံတဲ့ဖွဲ့စည်းပုံဖြစ်နေတယ်။စစ်အစိုးရကစစ်အာဏာတည်မြဲရေးအတွက်ရည်ရွယ်ရေးဆွဲခဲ့ပြီးစစ်အာဏာနဲ့အတူဖြူခဲ့တဲ့ဥပဒေဖြစ်တဲ့ဒါကြောင့်ဒီမိုကရေစီစနစ်ကိုတိဆောက်ကျင့်သုံးနေတဲ့ NLD အစိုးရအနေနဲ့မဖြစ်မနေပြင်ဆင်ရမယ့်တာဝန်ရှိနေတယ်။ဒါကြောင့်ပြင်ကုန်ပြင်ရမယ်။2008ခုဖွဲ့စည်းပုံပြင်ဆင်မဲ့ဥပဒေမူကြမှာစစ်တပ်ရဲ့အခမ်းအနားလျှော့ချရေးကာလုံကိုပြင်ဆင်ဖွဲ့စည်းရေးတို့ပါလာတဲ့အတွက်အယက်သားအစိုးရဒီမိုကရေစီလမ်းကြောင်းအတိုင်းသွားဖို့လမ်းပွင့်လာနိုင်တယ်လို့မြင်ပါတယ်တဲ့။တိုင်းရင်းသားတွေရဲ့လူလာတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်မယ့်အခြေအနေဖြစ်လာပါလိမ့်မယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လည်ရှင်သန်လာနိုင်မယ်။တက်မတော်က2008ခုဖွဲ့စည်းပုံကိုလုံးဝအထိမခံတာမဟုတ်ပါဘူးတဲ့။2008ဖွဲ့စည်းပုံပါစီကံနီလန်းနဲ့အညီပြင်ဆင်တာကိုလက်ခံတယ်လို့ဆိုထားပါတယ်တဲ့။နိုင်ငံအတွင်းမှာလက်နက်ကိုင်အဖွဲ့တွေချုပ်ငြိမ်ပြီးတော့အေချမ်းတဲ့အခါတက်မတော်ကဖွဲ့စည်းပုံပြင်ဆင်မှုကိုသဘောတူလက်ခံပြီးမိမိမူလတာဝန်တွေကိုပဲပြန်လည်ထမ်းဆောင်မယ်လို့ဆိုထားပါတယ်။အခုခါနိုင်ငံရေးအခြေအနေတွေပြောင်းလဲလာနေပြီးတက်မရိုရဲ့တဘောရာလည်းပြောင်းလဲလာပြီးအစိုးရနဲ့လက်တွဲလုပ်မယ်ပံ့ပိုးကူညီမယ်ဆိုတဲ့စကားတွေပြောလာနေပါပြီတဲ့အစိုးရကလည်းဥပဒေစည်းကမ်းနဲ့အညီဖွဲ့စည်းပုံကိုဒီမိုကရေစီနည်းကြကြပြင်ဆင်တာဖြစ်တဲ့စစ်တပ်ကိုညှိနှိုင်းမှုပြုပြီးတော့လှုပ်တင်တာကိုလှုပ်လို့ပြည်သူတွေရဲ့ထောက်ခံမှုရနေတယ်သို့တော်လည်းစစ်တပ်ရဲ့ပူးပေါင်းမှုအားနည်းနေပြီးတော့နိုင်ငံရေးပါတီတချို့ရဲ့မမှန်မကန်အပြစ်တင်အပုတ်ချမှုများကတော့ရှိနေပါသေးတယ်တဲ့NLD အနေနဲ့လဲဥပဒေကြောင်းအရာတိကျစွာလိုက်နာဆောင်ရွက်ခြင်းဖြင့်ဒီမိုကရေစီကျင့်စဉ်ပေါင်းအတွင်းကဆောင်ရွက်သွားမှာဖြစ်လို့စိန်ခေါ်မှုတွေအချက်အတဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ရပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါ။နောက်ထပ်စာတချို့လဲကျွန်တော်တို့ Facebook ကနေပေးထားတာရှိပါတယ်။ဒီဥကျင်လာဆိုတဲ့တယောက်ကတော့ခြေဥပြင်းရမှာရဲ့ငင်းငင်းရသွားမှာရဲ့ဒီနေ့ကိုအသေးလေးကာဝယ်နေတဲ့အဖွဲ့တွေကနိုင်ငံချစ်ပြင်းအောင်ဟန်ဆောင်နေသူများလာပါတဲ့2008ခြေဥ်ရတိုင်းပြည်ကိုအမွေရထားတယ်လို့ငါတို့သာလျှင်ပိုင်ဆိုင်စီမံခွင့်ရလို့စိမ့်နေရှီတန်းကကာဝယ်မယ်ဆိုရင်လွတ်တော်ဆိုတာဘာအဓိပ္ပာယ်လဲလွတ်တော်မှာအာဏာမရှိတဲ့ဖွဲ့စည်းပုံဟာဥနေဝင်မဆလာ84ဖွဲ့စည်းပုံနဲ့ဘာများကွာခြားပါတယ်လဲ84ကိုမချိုက်လို့88ဖြစ်လာတာပါ84ဖွဲ့စည်းပုံကိုပုံပြောင်းထားတဲ့2008ခြေဥ်ကြောင့်ဒီမိုကရေစီလမ်းပေါ်ရောက်နေပြီဆိုပြီးဝါဒဖြန့်နေတာမှန်ပါသလားနှစ်ပါးယူတန်းလန်းနဲ့ဘေးမဲ့လွတ်ခံရတဲ့မြန်မာပြည်မဖြစ်ပါစေနဲ့ခြေဥ်အနေဒီကအသက်နဲ့လဲပြီးပြင်နိုင်ပါစေဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကြီမောင်ဝင်းဆိုတဲ့ နာမည်နဲ့ပါသူကတော့ခက်တာတဲ့ NLD ဆိုရကဘယ်မှာတတိကျကျတက်ပြတ်သားသားပြောခဲ့လုပ်ခဲ့တာမရှိပါဘူးအခုဖွဲ့စည်းပုံလဲဒီနည်းနဲ့ပြင်မရရင်တခြားနည်းဘယ်နည်းသုံးမယ်ဆိုတာလဲဘာမှချမပြပါဘူးပြည်သူတွေအားမြတ်တာဒီအကြောင်းတွေပါပါတယ်ဆိုပြီးသူကရေးပါတယ်နောက်ထပ်စာတချို့လည်းရှိနေပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဥတင်ငွေဆိုတဲ့Facebook အကောင့်ကရေးထားတာပါ2008ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးဆိုတာနဲ့ပုံမှန်436ကိုကြည့်ပြီးတော့ပြင်ဆင်လို့မလွယ်ဘူးဆိုတာထက်ပြင်ဆင်လို့မရအောင်ပိတ်ထားတယ်ဆိုတာကပုံမှန်လိုက်မယ်ထင်ပါတယ်တက်ကပြင်ကျင်တယ်ပဲထားအောင်ဆန္ဒမဲပေးနိုင်သူဥယျာဉ်ရဲ့ထောက်ဝက်ကျော်ကထောက်ခံမှာပြင်လို့ရမယ်အနေထားဆိုတော့လုံးဝမပြင်တဲ့လို့ပြတ်ထန်းထားတာပါဒီတိုင်းဆိုရင် NND အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်ခဲတွေသာမကဘဲနဲ့မအောင်မြင်နိုင်ဘူးလို့တော့မြင်နေရပါတယ်ဒီအခက်ခဲကိုဘယ်လိုဖြေရှင်းမလဲဆိုရင်တော့ကျွန်တော်အမြင်ပြောရရင်ဖွဲ့စည်းပုံဥပဒေအခန်းစနစ်မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုပြီးဖော်ပြထားတာပါအဲ့ဒီမှာဖွဲ့စည်းပုံဥပဒေပုံမှန်452အရာမြန်မာစာနဲ့တာအတည်ယူရမှာဖြစ်တဲ့အတွက်ပြင်ဆင်ခြင်းဆိုတဲ့စကားရက်မှာပယ်ဖြတ်ခြင်းအစားထိုးခြင်းဆိုတဲ့စကားရက်တွေမပါဝင်ပါဘူး။ဒါကြောင့်ဖွဲ့စည်းပုံမှာပါတဲ့ပုံမှန်436ကိုပယ်ဖြတ်နိုင်ခွင့်အာဏာဟာပြည်ထောင်စုလွှတ်တော်မှာရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကလည်းတားမြစ်ထားတာမရှိပါဘူး။ပုံမှန်436ကိုပယ်ဖြတ်နိုင်ခဲ့ပေဆိုရင်တခြားဥပဒေတွေကိုအခက်ခဲမရှိပြင်ဆင်နိုင်မယ်လို့ထင်မြင်ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်။ KSX ဆိုတဲ့ Facebook အကောင့်ကလည်းအစ်စ်သာရေးလိုက်ပါဗျာတဲ့အဲ့ဒါကပိုလွယ်ပါတယ်တဲ့။အချိန်တွေနောက်ကျသွားရင်တိုင်းပြည်တင်လာတဲ့အခုပဲကြည်ပါလား1990ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးတော့လွှတ်တော်ခေါ်ပြီးအစိုးရဖွဲ့ပေးခဲ့ပဲဆိုရင်အခုချိန်ဆိုရင်တော့အတော်လေးကိုခီးရောက်နေလောက်ပါပြီတဲ့စစ်တပ်ရဲ့ရင်ကြားစေးကအရေးကြီးပြီပဲပြောမရရင်ပြစ်ထားခဲ့လိုက်ပါဗျာတဲ့ပြည်သူကပိုအရေးကြီးတယ်သူတို့အာဏာမသိမ်းရဲပါဘူးတဲ့သိမ်းလို့ရှိရင်လည်း2008ခြေဦးကအလိုလျောက်ပယ်ပြက်သွားမှာပါလေတဲ့ကိုကအကောင်းမြင်စိတ်နဲ့လက်တွဲခေါ်နေတော့သူတို့ကအပေါ်စည်းကကြီးပဲနေချင်နေသေးတာဆိုပြီးရေးထားပါတယ်ပိုင်ချင်းဆိုတဲ့ Facebook အကောင့်ကတော့အဖြေကိုတော့ဥကိုဒီကအသက်ပေးပြီးပြောပြပြီးပါပြီဗျာတဲ့လွှတ်တော်မှာအစိုးတစ်ခုပဲတင်ပြီးတော့မဲခွဲလိုက်ပါဒီအခြေခံဥပဒေကိုပြည်သူကလက်ခံလက်မခံ51ရာခိုင်နှုန်းကလက်မခံရင်တော့ရေထဲသာမျောလိုက်ပါတော့ဗျာတဲ့အစ်စ်ကိုအတီးပြုအစိုးရအစ်စ်ဖွဲ့ပြီးပြီပေါ့ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီသောတာရှင်နေစာရောင်းမှာတော့ဒီဖွဲ့စည်းပုံပြင်လို့ရနိုင်မဲ့ဤတွေကိုဟိုသူစကူမီသမီးအောင်အကြံပြုထားပါပါဒီထဲမှာတချို့ကလည်းအစ်စ်ပြန်ရေးတာတော့ကောင်းနေတယ်ဆိုပြီးမြင်ပါတယ်ဆိုတော့ဒေါက်တာရံမျိုးသိက္ခာမြတ်ဒီလိုမျိုးပေါ့လေအစ်စ်ပြန်ရေးဆွဲတာပါဝင်ပြင်တာစင်တာတွေတခြားနီးလန်းတွေရောဟိုပြစ်နိုင်ကြီးလားလားကြီးဘလောက်များရှိတယ်လဲခင်ဗျဖွဲ့စည်းပုံပြင်ရင်းမှာ
အဲကျွန်တော်မြင်တာတော့ဖြစ်နိုင်ကြီးတခုရှိတာကတော့ကျွန်တော်ဒီ location ဖွဲ့စည်းပုံချေကဥပဒေကိုဟိုပြင်လို့စနားခံယူပြီးပြန်လုပ်မယ်ပေါ့လေအမေခေါင်းချက်တော့ကိုကျမြတ်ကတမလေးရှိရာတိုင်းလုံးထောက်ခံမှုကိုဟာဆယ်နှစ်ကျော်ကာလမှာပြန်ပြီးတော့ဆန်းစစ်မယ်ရှိရင်ဒါလည်းဖြစ်နိုင်ရရှိရလို့မြင်ပါတယ်အဲဒီလိုပြည်ရင်းနဲ့ဆန္ဒခံရပြန်လို့လို့ဟာမဲသေးတိုင်းချင်းရှိပြီးထောက်ရကျော်ကထောက်ခံရင်ဒီပြည်ရင်းအခြေခံဥပဒေတိုင်းဆက်သွားပြီးတော့မဲသေးတိုင်းချင်းရှိပြီး50ရာခိုင်နှုန်းကျော်ထောက်ခံမှုမရဘူးရှိရင်ဟာပြည်ရင်းအခြေခံဥပဒေအတွက်ရရေးဖို့ဆိုတာမျိုးကိုအစိုးရလို့ရပါလေအဲ့ဒီပြည်သူ့ခြေထောက်ဥပဒေအစ်စ်ကိုရှင်းတဲ့အခါမှာလေခုနပြောတဲ့ကျွန်တော်တို့ဟလာအရက်ဖက်နိုင်ငံရေးတော်လုံးကြီးအစ်စ်ဖက်ကောင်းဆောင်ကြီးတိုင်းနာကောင်းဆောင်ကြီးအားလုံးပါဝင်ပြီးတော့ဥပဒေချင်းပြီးတော့အဲရေးသားလို့ရပါတယ်အဲ့ဒီရေးသားမှုအတိမဖြစ်ခင်အထိရရှိပြည်သူ့ခြေထောက်ဥပဒေနဲ့တွားလို့ရပါတယ်အဲ့တော့အဲ့ဒီလိုအခွင့်အလမ်းတစ်ခုတော့ရှိပါတယ်အဲဒါလည်းပဲစဉ်းစားသင့်တယ်လို့မြင်ပါတယ်နောက်တစ်ခုကတော့ဒီကျွန်တော်တို့မြန်မာတိုင်းပြည်သားမှာပါတဲ့ဆောင်းပါးတွေမှာကျွန်တော်တို့ပြည်သူ့မျက်တော်ဒီကမ္ဘာ့ကအတွက်ကိုယ်စားလှယ်အရေးအတွက်ကိုတရားတစ်ဆင့်ဦးတက်မပူတော့ဆိုတဲ့အချက်ပေါ်မှာဟလာပုံမှန်တရားကိုယ်ပြည့်စုံနိုင်နေဆိုရင်ဒါလည်းအလားအလာတစ်ခုအနေနဲ့တော့ရှိပါတယ်ဒါတို့တော့လည်းအရေးကြီးတာကတော့ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးပြဿနာတွေအဖြေရှာတဲ့နေရာမှာဟောအဓိကကျတဲ့ပေါ်စိတ်ခေါ်တယ်ရေနိုင်ငံကြီးရညီနိုင်ဆွေးနွေးပြီးတော့သဘောတူညီချက်ရအောင်ယူနိုင်ဖို့ကတော်ပြီးတော့အရေးကြီးတယ်လို့မြင်ပါတယ်အဲဆွေးနွေးတဲ့တဘောကကျွန်တော်တို့အရက်ထက်ခေါင်းဆောင်တွေနောက်ခိုင်းမခေါင်းဆောင်တွေနောက်ဆက်ထက်ခေါင်းဆောင်တွေရှားမှာကျေကျေပြတ်ပြတ်နဲ့ညီနိုင်ဆွေးနွေးပြီးတော့သဘောတူညီချက်တွေကိုအရေးကြီးအောင်ယူနိုင်ဖို့ကတော်ပြီးတော့အရေးကြီးတယ်လို့ကျွန်တော်အဲ့လိုပြောတတ်ပါတယ်
Okay, Jesua. So, you know, the Facebook of Magu Sunin Irao, Daya Machabini at Chula Shiva, Tidema Tiagoro, Shui Kongsule, Namene Tiagoro, Atipiama Suelo Mishiva, Utita Suela Basu, Duale, Shiva. So, Doctor Yamuse, Sovima Sunis or Kula Shiva, who Nene Amlo Amias in a Pura Boli, General, if you the possible Pinis or Risa, you know, the Tamaro, Niavam Lassura, a Pium Muboli. So, let's see, look at the Tama, who Piemoti, so putare, Mujano.
ก็ยังไม่ได้ยินเสียงเลยข้างในเนี่ยมาอันนี้เนี่ยเสียงนี่เลยลูกโดยเฉพาะเนี่ยป่าอะไรเนี่ยฮัลโหลโอเคคุยยังไม่ได้สอดสอดไว้มาเปล่าแต่โทรศัพท์เนี่ยไม่ใช่เนี่ยเดี๋ยวพ่อมาจ้าเลยคุยยังไม่ได้ที่เช่าเปลี่ยนเปล่าผมเนี่ยคือคือคือเราจะเอาเรื่องที่ซึ่งอยู่ในประเทศที่เป็นทางเรื่องอุบัติเหตุในยามอะไรด้วยเพราะที่เชื่อมโยงเรื่องกูได้ที่ที่เชื่อมโยงในป่าเราด้วยอะไรแต่พวกเราเนี่ยไอ้ที่เชื่อมโยงเรื่องกูได้ที่เชื่อมโยงดีๆเนี่ยแต่พวกเราเนี่ยมาคนละสายอะไรกันอยู่ทุกคำมาที่เราจะไม่เชื่อเดียวกันเลยชีวิตเราด้วยอะไรเราต้องคุยกันที่เชื่อมโยงในอุบัติเหตุในยามอะไรมาที่ทางเรื่อง เพื่อเชื่อมได้อุบัติเหตุอะไรสิบาทอันนี้อุบัติเหตุหมดเลยมีว่าเป็นทางเรื่องอุบัติเหตุงานดีเลยชีวิตอะไรอันนี้งานดีเลยมาเชื่อว่าน่าจะเอาหน้ากันแต่ไม่รู้ว่าเป็นทางเรื่องอุบัติเหตุนักขึ้นมาอันนี้ตลอดเป็นทางเรื่องอุบัติเหตุนักขึ้นมาอันนี้ก็อาจจะงานตัวการลงเนี่ยข้างหน้าหูตัวว่าตัวที่เราชีวิตเราลุกขึ้นเนี่ยเช็ดเชยเลยแล้วเราพิจารณาดูจริงๆแต่ในใจเนี่ยที่เนี่ยวิจิตรเนี่ยเห็นเช่นมา
ก็มางานจะกูซาลูมาปาเรียจัดเรียดได้แค่เพียงเดียวสุดเลยเช่นมิวรีเป็นอะไรอย่างเงี้ยโอเคไอ้เนาะไอ้เนาะมาตัวตัวเนี้ยสุดเลยแต่เมื่อเราไปจ้าสูบีร์อันนี้ที่อาณาญาณูดาจิมุจิปะจูปะจ้าสูบีร์อันนี้ฮะตัวนี้เราปริบขับเช่นนี้เลยแต่พอมิวรีกูโร่ตื่นยามอะไรอ่ะโอเค
สุนีพี่เนี่ยตัวตายยังมิวเต้กูเรียนพาวเวอร์สุนีเนี่ยพวกกูใส่ตาพี่ปุ๊ดูเนี่ยตัวตาชินีอารมณ์เลยทุกชีวิตมาเลยเนี่ย
สัปดาห์ที่แล้วในไลฟ์ซีซั่นของน่าสนใจอะไรเช่นพิบาร์เลชิคุณจะนี่ได้เช่นมาโรน้องสาวยาดรินจิจงนั่นลองทะเลพิบาร์เลชิที่ยังในงานวุฒิมีการสัตว์เองเคเรกรูนาไวรัสกู้เสกขยามุนเป็นตัวอเมริกันบิดาสุกาลูกจะมาเย่เย่บอกเช่นทุกอย่างเลยตลอดที่ยังในงานก็ยาวเคเรในงานชาดาริโกเลพิวินเข็มไปเปลี่ยนเลยไป โคโรนาไวรัสกู้เสบียงตีส่งหนุนยังอาจจะกู้เนี่ยกู้เสบียงขนาดตัวบ้างแต่ตอนนี้ชาวโลกเชื่อเรื่องเดียวตามวิธีที่ถูกอย่างไรบีเชมาเว่อเมริกันก็คู่โลกจีนยังกระบาดโคโรนาไวรัสกู้เสบียงบางหัวก้าวไปในอันนี้แล้วมีส่วนในชีวิตกับวิโรกับบ้านในงานตัวมีมากอะไรสามวันนี้มาเลยที่ช่วงในงานวิกฤตในงานดาริกตุรีในงานวิโรเป็นมวยแม่เนี่ยตามยึดทารุณจะช่วงในงานวิกฤตคิดตัวละมุตรีไปเช็ดทุกอย่างนะแต่มั่งหูติดตามเพจทุกวิโรสังจีกุตตาเรียลูกสาวในมาเลย โคโรนาไวรัสโยกากาเกเซโกตงละอัตวินสันตันนันเจชิเรลูอเมริกันกุเซโยกากาเกเทนฮิวิทานานยุนจายมูแอนโทนีฟาวซิกาเปียวบาเลอัตเชียวลันยังสายซาสโยกากาเกเซทุลุเคโรงาโรสันตาจิโบลาวงเนเซโจเชยุเคราบากโคโรนากาเกเซทิอามุชิมชิอันยังกิมเกนสุรากุอินซงสันตาจิมาพิบิโรสันตากาลากาโรลารุเนชิทาพิโรจานายนาพิบาเล เดี๋ยวหนึ่งวันมาอย่างนี้แต่ก็ต้องพิจารณาจริงๆในเรื่องนี้จะต้องจำนวนต้องอย่างนั้นเสียแล้วก็อันนี้สุยากาที่กินสิ่งนี้มาเลยเนี่ยเพียงคนละบาร์เลยนิวเดลีมีกุลินแสดงเช่นมาเป็นตัวกูโครนาไวรัสกู้เสกขยะท่าชินชิมิชิที่เรียนนับจากสามจิบุติชาคุระเรนิอาร์คุโกปูสังเฮราพิบาร์เลย
ဒီနေ့ညတွက်စီစဉ်ထုတ်လို့ရေခုကကိုရန်နိုင်ဖြစ်ပါတယ်ရှင်။စနေညတွက်စီစဉ်ထုတ်လို့ရေခုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ဒက်စတန်ဝီလာရစ်ဖြစ်ပါတယ်ရှင်။ကျွန်တော်ကဆုမွန်ပါဒီညစီစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညအစီအစဉ်တွေထုတ်လွှင့်ပေးခဲ့တာကိုညစနေနိုင်ကနေ၁၇နာရီအထိတကြိမ်ပြန်ပြီးတော့နားဆင်နို
This program has come to you from the Voice of America, Washington.